ဆောတိဆောင်ခင်းညာရသောဒီနာကုသိုလ်ကံစေရနာဆေရတိုင်တိုင်းမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုအချိန်ပြည့်ကျင့်ကြံပွားများအထောက်ကြံရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်တဲ့ကြောင့်ကြံခတ်တဲ့စွေရင်ခတ်တဲ့ကံလို့ငြိမ်းကြဝေကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်း မယရှိဒေသောလောကီစီဝဥစ္စာယရဏယာရုကုန်တိန်တို့ကိုယရှိခြင်းယရှိဒေသောလောကီစီဝဥစ္စာယရဏယာရုကုန်တိန်တို့သည်တဏိတ္ချာဒီအလားကဲ့သို့ကြည်ပွားတုတ်တဲ့ခြင်းမယရှိဒေသောလောကုတ္တရာတရားထူတရားမြတ်တို့ကိုယရှိခြင်းတည်းဟူသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခါခတ်သိမ်းပြည့်စုံ ညာ ၍ စေခတ်တိန်တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမေ့ရန်ပူဇော်ခြင်းလျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။အဘန္တိအဘန္တိဣဒရဏိနသဟဣဒရဏိနသဟအထေင္ကတမ္ပန္နကတံအထေင္ကတမ္ပန္နကတံဥပောဒ္ဒထသီလံဥပောဒ္ဒထသီလံဓမ္မယာစာမိ အနုဂဟံကတဝါဒိလန္တိထဒိလန္တိထမေပန္တိမေပန္တိဒုတိယံပိဒုတိယံပိတတိယံပိတတိယံပိအဟံပန္တိအဟံပန္တိဣဒရဏိနသဟဣဒရဏိနသဟအထေင္ကတမ္ပန္နကတံအထေင္ကတမ္ပန္နကတံဥပောဒ္ဒထသီလံဥပောဒ္ဒထသီလံ တတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတရဏံဂမနံပရိဘုံနံဘာနာတိပါဒံဝိရမဏိသိက္ခာပရံသမာရိယာမိဘာနာတိပါဒံဝိရမဏိသိက္ခာပရံသမာရိယာမိအာဒိနာဒါနာဝိရမဏိသိက္ခာပရံသမာရိယာမိအာဒိနာဒါနာဝိရမဏိသိက္ခာပရံသမာရိယာမိ Brahma Sriya Viramani Dekha Brandamariyami Muda Wada Viramani Dekha Brandamariyami Dura Miraya Misa Bamada Kana Viramani Dekha Brandamariyami Vikala Bhozana Viramani Dekha Brandamariyami Nisa Kita Varita Viduka Tantana Malaganda Vilipana Dharana Mandana Vibhudana Dhana Viramani Dekha Brandamariyami Osadhyana Mahadhyana Viramani Dekha Brandamariyami Irami Dila Megapala Jnananda Isayo Hotu Tidrani Nadha Chinga Tamanagadam Bodhata Dilan Damandaruga Gadawa Abamadi Natambadita Tadanaro Degari နှစ်ထောင်ငါးရာငါးစေရှိခုနှစ်ကောဇာတိဂရိထောင်၃၉၆ခုနှစ်နေုံလာကြည့်ကျော်နှစ်ရက်ခရင်းနှစ်၂၀၁၄ခုဂျွန်လ၁၄ရက်စနေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလမားစပရင်မြို့မင်္ဂလာရာမကျောင်းတက်မင်္ဂလာရာမဆရာတော်နှင့် ပြည်ပြည်အတင်းတို့မှာကြီးမှုကျင်းပပြုလုပ်ပါတယ်ရွှေမင်းဝန်ဆရာတော်ဤဆယ်ရဲ့အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဋ္ဌာနသုတ်တံတရားတော်ကြီးကိုခြေခံပြီးတော့တတိပဋ္ဌာန်ကျွေးကြောတန်ဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါတတိပဋ္ဌာန်ကျွေးကြောတန် ပါပါလိမ့်မယ်ဒီတတိပဋ္ဌာန်တရားတော်ကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတန်ကမ္မာတ္တဓမ္မဆိုတဲ့ဏိဘုံရွာကြီးမှာမြတ်စွာဘုရားဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးဟောကြားတော်မူဆိုတဲ့အခါကျတော့တရားတော်ကိုကြီးညာပြီးတော့ ကျွေးကြော်ပြီးတော့မှာမြတ်စွာဘုရားဟောကြားတော်မူခဲ့တာဧကယနောယံဘိကဝေမေဂောတတ္တနာဝိတုဒ္ဓိယာဒုက္ခပိဒေဝနံတမတိကမယာဒုက္ခဒေါမနတနာအထင်ကမယာညာရယတာတိကမယာနိဗ္ဗာနတသစ္စိကရိယာယရိတံစတ္တာရောတတိပဋ္ဌာနာဘိကဝေယံတို့များဥစ္စေတ္တရု စန္တာရောလိဗာကုံသောယရိတာယေဤမေတတိပဋ္ဌာနာဆွေမြေသောမှန်ရမှုတတိဆွေမြေမှုတတိပဋ္ဌာဟုသောအကျင့်လန်းသည်တန်တိရှိကုန်၏။တယံဆွေမြေသောမှန်ရမှုတတိဆွေမြေမှုတတိပဋ္ဌာဟုသောအကျင့်လန်းသည်တန္တနာဘုရားပြည့်စည်ကဗုဒ္ဓရိယသံဃာလောင်းလုံးစုံသောတတ္တဝါပေါင်းတို့၏။ วิทุริยาสิ้นเยจิมาเกณฑ์เวสิ้นเจจังเอกายโนเมโกตะคุติโตลันตะจองติโตลันဖြစ်ပါ၏ทุกขะปริเทวานังสุยิปุสุยิโตกะโกจวยจินปริเทวะรุโกตมะติกมายะลุงยองสิจินกาเอกายโนเมโกตะคุติโตลันตะจองติโตลันဖြစ်ပါ၏ ဒုက္ခဒေါမနန္တနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတ္တတို့ကို အထင်ကမယာချုပ်ငိင်ွယ်ပြောက်စီခြင်းဟာဤကာယနောမေဃောတခုတိတော်လံတကြောင်တိတော်လံဖြစ်ပါ၏ညာယတအဓိကမယာရိယမေကိုယာခြင်းဟာနိဗ္ဗာန်တသတိစီကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဟာဤကာယနောမေဃောတခုတိတော်လံတကြောင်တိတော်လံဖြစ်ပါ၏တတိမြတ်စွာဘုရားရှိခိုးတော်မြတ်ကြီးကုရုတန်ကမ္မတ္တမဏီဂုံရွာကြီးမှာဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တတိပ္ပဌာနသုတ်တံဒေသနာတော်ကြီးဟောကြားတော်မူဆိုတဲ့အခါကျတော့မြတ်စွာဘုရားယခုဘုန်းကြီးရွတ်ဆိုလိုက်တဲ့တရားကြီးညာခြင်းဆိုတာကိုကြညာပြီးတော့ကြွေးကြော်ပြီးတော့မှမြတ်စွာဘုရားဟောကြားတော်မူခဲ့တာ။အဲဒီလိုပဲခွန်ကြီးတို့ရဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာမိမိကိုယ်တိုင်ဒီတိပ္ပံတရားတွေကိုပေါင်းများအောင်အားထုတ်ပြီးတော့မိမိရဲ့ဇာတိရပ်ရွာပြန်ပြီးတော့မိဘဆွေမျိုးသားချင်းများယေရှုရှိကြတဲ့ရေရွာတက္ကရာကမများတတိပ္ပဏသုတ်တံဒေသနာတော်မှာလာတဲ့အတိုင်းကျင့်စဉ်နေဟောကြားတော်မူဆိုတဲ့အခါကျတော့ဒီဧကယနမေကမဉ္ဇဏ်ပူဇဏ်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ဒီတလန်းမေရှိရယ်ဆိုတာကိုကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့တာနှစ်ပေါင်း80နှစ်9နှစ်ကျော်86နှစ်တည်းရောက်သွားပြီ။ဇာတော်ဘုရားကြီးက1300အပြည့်ဘုန်းကြီးစာအုပ်တို့ပြတ်ဖတ်ကြည့်တယ်ကဆုံးနာလို့ဆိုတာ။ဒါပေမဲ့ယခုဘုန်းကြီးတို့စိတ်ဖွင့်ရမှာ80နှစ်9နှစ်ပြည့်ယေရှုရှင်မာသီဆရာတော်ဘုရားကြီးတတိပဋ္ဌာန်ဝိပဿနာတရားကိုပြန်တလာခဲ့တာ85နှစ်ပြည့်စင်ရုတ်သဘင်ပွဲဆိုပြီးတော့အဲ့ဒီမှာကျင်းပခဲ့တာတကူရဲလမ်းမှာကျင်းပတာတွေ့ရပါတယ်အဲ့တော့85နှစ်ပြည့်ခဲ့ပြီ86နှစ်တည်းခုရောက်လာခဲ့ပြီအဲ့လိုဒီတိတိပဋ္ဌာန်တရားတွေကိုကိုယ်တိုင်ပေါင်းမြအောင်ကျင့်ကြံအထုတ်ပြီးမှဒီတိပ္ပံတရားတွေအထုချင်းရရနိုင်တဲ့အကျိုးတရားတွေဒါတွေရှိတယ်ဆိုတာကိုကြွေးကြော်ပြီးတော့မှဟောကြားလို့မူခဲ့ပါဒီတော့ဒီတိပ္ပံနာသုတ်တံဒေသနာတော်ကိုဘုန်းကြီးတို့လေ့လာကြည့်မယ်ဆိုရင်ဒီသုတ်တံညာကျမ်းဂန်များမှာနေရာတော်တော်များများကိုရက်စွာဘုရားဟောကြားထားပါအဲ့တော့အဲ့ဒီတတိပ္ပဌာန်တုတ်တံဒေသနာတော်ကိုလေ့လာရင်အစာပိုင်းရယ်အလယ်ပိုင်းရယ်အဆုံးပိုင်းရယ်လို့အပိုင်း၃ပိုင်းရှိတယ်။အပိုင်းဘယ်နှပိုင်းရှိလဲ
။၃ပိုင်းပါဗျာ
။အဲ့ဒီအစာပိုင်းမှာမြတ်စွာဘုရားကတတိပ္ပဌာန်တရားကိုအားထုတ်တဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျိုးတရားတွေကိုပထမအစာပိုင်းလေးမှာဟောခဲ့။အစာပိုင်းမှာအကျိုးတရားကိုဟောတယ်။အစာပိုင်းမှာဘာကိုဟောလဲ
။အကျိုးတရားကိုဟောတယ်။
အကျိုးတရားကိုဟောပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောတယ်။အလယ်ပိုင်းမှာဘာကိုဟောလဲ?
ကျင့်စဉ်ကိုဟောတယ်
။ကျင့်စဉ်တွေကိုဟောတယ်။အဆုံးပိုင်းမှာကြတော့ရင်းရင်းဝန်းဝန်းမြတ်စွာဘုရားကအာနိတန်တကထာဆိုပြီးတော့ဒီတတိပဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးဟာဒီတရားတို့ရမယ်ဆိုရင်အလွန်ကြာမှ9နှစ်ပဲကွာ။ရင်းရင်းဝန်းဝန်းနှစ်နဲ့ပိုင်းခြားညာထည့်မြင့်တဲ့ညာအလေလတ်စားပုဂ္ဂိုလ်ဆိုရင်ခုနလပဲအာထုပါဘယ်နှလတယ်လဲ
ခုနလပ
ါခုနလလောက်အာထုယူနေရဟန္တာဖြစ်နိုင်တယ်ညာထည့်မြင့်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပဲအာထုပါကွာညာထည့်မြင့်တဲ့ပုဂ္ဂိုလ်ဘယ်နှရက်တယ်လဲ
ခုနှစ်ရက်ပါ
မြတ်စွာဘုရားရေရေဝုံဝဒီတတိပ္ပဏသုတ်တံမှာအမတ်ခံရဲ့ရေရေပေးပြီးတော့ဟောကြားခဲ့တာဒီတုတ်ပဲရှိတယ်အဲ့ဒီတိပ္ပံတုတ်ကဒေသနာတော်ကြီးကိုမြတ်စွာဘုရားခိုင်ခိုင်မာမာရေရေဝုံဝဲဒ ီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ရင်မြင်လို့ခုနှစ်နှစ်အလွန်ကြာမှဉာဏ်အင်တန်လေးတဲ့ပုဂ္ဂိုလ်မှခုနှစ်နှစ်ပဲအလင်းလက်ရှိတဲ့ပုဂ္ဂိုလ်ခုနှစ်နာတွင်တရားရနိုင်တယ်လေယဟန္တာဖြစ်နိုင်တယ်အစွဲနှံကြံနေရင်တော့အနာဂတ်ဖြစ်နိုင်တယ်အောက်မဲ့ဟောက်ဖို့လေးတော့မပြောဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်တွင်တဲ့ယဟန္တာဖြစ်နိုင်တယ်အစွဲနှံကြံနေရင်အနာဂတ်ဖြစ်နိုင်တယ်အဲ့ဒီလိုကိုအပိုင်း၃ပိုင်းခွဲပြီးတော့ဟောကြားထားတယ်။အဲ့ဒီအနည်းကိုဘုန်းကြီးတို့ဒီမှာအစပိုင်းဒီကနေ့တတိပဌာန်ရဲ့အကျိုးရည်ကိုပြတယ်။ကျင်ညာပြီးတော့ဟောတယ်ကြွေးကြော်တဲ့နေ့ကိုဘုန်းကြီးဒီနေ့ပြောမှာ။သို့တော့ဒီတတိပဌာန်တရားရဲ့အစဉ်အလာကြီးမားပုံနဲ့တမိုင်းစဉ်လေးကိုလည်းဘုန်းကြီးပြောကြားလိုပါလေ။ဘုန်းကြီးတို့မြန်မာနိုင်ငံမှာ2013ခုနှစ်ကပฏิပတ်တိဆိုင်ရာဆွေးနွေးပွဲဆိုတာ၄ခုကျင်းပခဲ့ပါတယ်။အဲ့ဒီပฏิပတ်တိဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံမှာရှိတဲ့ပฏิပတ်တိလုပ်ငန်းရှင်တွေအားလုံးစုပေါင်းပြီးတော့အဆုံးကြီးတက်ရောက်ကြ။အခြားခြားနိုင်ငံရဲ့ခြားမှနိုင်ငံခြားသားတွေလည်းပဲတက်ရောက်ကြ။တော်တော်များများတယောက်ကြောင့်အဲ့ဒီတယောက်တဲ့ဘွဲမှာပထမအပိုင်းအနေအားဖြင့်ဖွင့်ပွဲဆိုတော့ဆရာတော်ကြီးတွေကိုယ်တိုင်ဖွင့်ပွဲကိုဟောကြားတယ်မြန်မာလိုဟောကြားတာရှိတယ်အင်္ဂလိပ်လိုဟောကြားတာရှိတယ်အဲ့ဒီမှာပထမပိုင်းမှာတော့ဖြင့်ဘုန်းကြီးတို့မနေ့ပိုင်းမှာဖွင့်ပွဲနဲ့တွေ့ပြီးသွားဒါဒီဆွေးနွေးပွဲတွေမပါဒီမှာအလုံးကအင်္ဂလိပ်လိုရေးတဲ့ဆွေးနွေးတင်ပြကြတာဖြစ်တော့ဘုန်းကြီးလည်းပဲဘာမှနားမလည်တဲ့အတွေ့အကြုံတန်ဘုန်းကြီးအဲ့ဒီဖွင့်ပွဲတော့ပဲတက်ပါနေ့ပိုင်းမှာဘုန်းကြီးမတက်ခဲ့ပါအဲ့ဒီနေ့လယ်ပိုင်းကျတော့ဘုန်းကြီးတို့အတိအတိပေါ့ကမ္မဋ္ဌာန်းဌာနတွေမိမိတို့ဌာနရဲ့လုပ်ငန်းစဉ်တွေကိုတင်ပြကြတယ်ဘုန်းကြီးတို့မာစီတန်တဲ့ရိတ်တာကတော့ဖြစ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားတယ်အလုံးပေးတရားတော်ကိုအင်္ဂလိပ်လိုတခါဖတ်ပြပြီးတော့အင်္ဂလိပ်လိုပြောဆိုပြီးတော့ဒီမာစီဆရာတော်ဘုရားကြီးရဲ့တတိထံကျင့်စဉ်ဟာဒါပါပဲဆိုတာကိုတင်ပြအချာအချာကမ္မဋ္ဌာန်းဌာနတွေကလည်းမိမိတို့ရဲ့ကျင့်စဉ်တွေကျင့်စဉ်တွေကိုဒီလိုပဲအင်္ဂလိပ်လိုတင်ပြကြတယ်အဲ့လိုတင်ပြဆွေးနွေးပြီးတဲ့အခါကျတော့မှအဲ့ဒီမှာဒီဘက်နိုင်ငံသားတကူလို့ပြောပါတယ်ဘုန်းကြီးကိုယ်တိုင်မြင်ရတာတွေ့ရတာမဟုတ်ပါဘူးတစင်တကားပြောတာဆိုတော့အဲ့ဒီပုဂ္ဂိုလ်ကဒီတရားတွေမှာမိမိတို့ဌာနတိုင်းဌာနတိုင်းပေါ့တရားတွေပြတ်သားတဲ့အခါကဏ္ဍမှာအစဉ်လာကြီးမားဖို့လိုအပ်တယ်အစဉ်လာတွေဟာကြီးမားဖို့လိုအပ်တယ်ခိုင်မာဖို့လိုအပ်တယ်သူကပြောတယ်အဲ့လိုပြောပြီးတော့သူကိုယ်တိုင်လေ့လာမှတ်သားထားတာလေးကိုသူကတတိပဋ္ဌာန်တရားရဲ့အစဉ်အလာကြီးမားခိုင်မာပုံကိုသူကတင်ပြဆွေးနွေးတယ်လို့ဆိုပါတယ်အဲ့ဒီမှာသူဟာတတိပဋ္ဌာန်တရားကိုဘယ်ကနေပြီးဆင့်သက်လာတယ်လဲဆိုတော့အခုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကမြတ်စွာဘုရားကိုရောင်တိုင်ကုရုတိုင်ကာမန္တတ္တမနိဂုံးရွာကြီးမှာဒီတိရိစ္ဆာန်ဒေသနာတော်ကြီးကိုဟောကြားတော်မူခဲ့တယ်။အဲဒီကနေဆင်းသက်လာပြီးတော့ရှင်သာရိပုတ္တရာရှင်မောဂလန်စတယ်။မထေရ်များမြတ်စွာဘုရားဟောကြားတဲ့ဒီဒေသနာတော်တွေအတိုင်းပဲကြည်ကြ။ဒေသနာတော်အတိုင်းပဲဆက်လက်ပြီးတော့ဟောကြားတော်မူခဲ့တယ်။အဲဒီကနေပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ဘယ်ပုဂ္ဂိုလ်တွေကဒီတိရိစ္ဆာန်ကျင့်စဉ်ကိုဆက်လက်ပြီးတော့သေးဆောင်လာခဲ့တယ်ဆိုရင်တဲ့ရှင်မဟာကတ္တပရှင်အနန္ဒာရှင်ဥပါလိဆိုပြီးတော့အဲ့လိုပြတယ်အဲ့ဒီကနေပြီးတော့ရှင်မဟာကတ္တပတို့ရှင်အနန္ဒာတို့အဲ့ဒီကနေတဆင့်အဲ့ဒီမှာဆက်သွယ်ပြီးတော့အဲ့ဒီကနေပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်တွေကိုဘယ်လိုသေဆောင်လာတယ်ဆိုတော့အဲ့ဒီမှာဘုန်းကြီးလေ့လာကြည့်ရဲ့အခုဒီနေ့ပဲဘုန်းကြီးကဒီစာအုပ်တွေကိုကြည့်ရင်းကနေပြီးတော့ဒါလေးတွေကိုသွားတွေ့ အဲ့ဒီမှာအစင်းစင်တန်ဃာတော်တွေတော်တော်များများယဟန်တော်တွေယဟန်တာမထင်မြတ်ကြီးတွေအဲ့ဒီမှာနောက်ဆုံးဘယ်ပုဂ္ဂိုလ်တန်ရောက်လဲဆိုတော့ရှင်မမောဂလိဘုရားတိတ္တမထေရပုဒ်ရှင်မကန္တပါတို့ရှင်အာနန္ဒာတို့ရှင်ဥပါလိတို့ရဲ့အဲ့ဒီကနေပြီးတော့ဆက်သွယ်ဆင်းသက်လာတဲ့အခါကျတော့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေအစင်းစက်ထင်းသိမ်းပြီးတော့ဒီမှာရှင်မမောဂလိဘုရားတိတ္တမထေရကြီးအဲ့ဒီမထေရကြီးဟာသူ့ရဲ့နိုင်ငံမှာအုပ်ချုပ်နေတဲ့တိရိဓမ္မတော်ကမင်းကြီးနဲ့ညီနိုင်ပြီးတော့သာသနာတော်ကြီးကျေမြန်အောင်ထွန်းကားအောင်ဆိုပြီးတော့ကိုတိုင်ကိုဌာနသာသနာပြုစီလို့တည်းဘယ်နှတိုင်းဘယ်နှဌာနလဲ
ကိုတိုင်ကိုဌာနအ
ဲ့ဒီမှာကိုတိုင်ကိုဌာနသာသနာပြုစီလို့တည်းအခါမှာဘုန်းကြီးတို့မြန်မာနိုင်ငံသူဝနာဘုံမီတထုံပြည်အဲ့ဒီမြန်မာနိုင်ငံကိုရောက်လာတာသူဝနာဘုံမီတထုံပြည်မှာရောက်လာရှင်သောနာရှင်ဥဒရာဒီနှပါထမစင်တလာဒီနှပါနေပြီးတော့မြတ်စွာဘုရားဟောထားတယ်ပိဋကတ်တော်ဒီဒီသတိပ္ပံကျင့်စဉ်အဲ့ဒီကနေပြီးတော့ဒီနှပါကနေစင်တလာခဲ့တာဘယ်ပုဂ္ဂိုလ်တွေစီစင်တသွားတယ်လဲဆိုတော့ထင်ရှားတဲ့ပုဂ္ဂိုလ်ပြောရင်ဘုန်းကြီးတို့ရှင်အာရဟံရှင်အာရဟံကနေပြီးတော့အဲ့ဒီတထုံကနေပြီးတော့ပကံနေပြီးတော့တည်ဆောင်သွားတယ်ကျမစောပြန်ဟောရပြီးကတည်းတတိပ္ပံကျင့်စဉ်လေးကိုအဲ့ဒီလိုသေဆောင်သွားပြီးတော့မှအဲ့ဒီရှင်အရဟံကနေပြီးတော့တဆင်းဘုန်းကြီးတို့သာသနာဝင်နေရပကံဆိုရင်ပကံဘက်မှာဒီဘယ်ရင်ဆိုရင်လည်းဒီဘယ်ရင်ဘက်မှာနောက်ပြီးတော့ရွှေဘူဆိုရင်ရွှေဘူအဲ့ဒီကနေဆင့်သက်လာခဲ့တဲ့သာသနာဟာဘုန်းကြီးတို့အစဉ်အဆက်ဒီတတိပ္ပံကျင့်စဉ်လေးကိုသေဆောင်ပြီးတော့ဆင့်သက်လာခဲ့တယ်ဘုန်းကြီးတို့ဒီမှာမဟာစီနဲ့သက်ဆိုင်တာဆိုရင်ရွှေဘူသာသနာကိုဘုန်းကြီးတို့ပြောတာ။အဲဒီရွှေဘူသာသနာမှာဆင်းသက်လာခဲ့တာကိုဆင်းသက်လာခဲ့တဲ့ဒီမှာတည်ဆောင်လာခဲ့တဲ့မထေရနှစ်ပါးကတော့ဖြင့်တီလုံးဆရာတော်နဲ့ရွှေကျင်ဆရာတော်လို့ဒီလိုပြတာ။အဲတော့ရွှေကျင်ဆရာတော်ဘုရားကြီးကတော့သာသနာတော်ကိုပရိယတ်တိသာသနာတော်ပฏิပတ်တိလည်းနောက်ဆုံးကျင့်သွားပါတယ်။သူချင်းရှမ်းသွားတာကတော့ရှင်ရှင်ဆရာတော်ဆိုတာလည်းပဲတီလုံးဆရာတော်ကြီးရဲ့တပည့်ပဲဖြစ်ပါတယ်။ဒါကိုယင်သားမဏိဘုရားကတီလုံးဆရာတော်ကြီးစီမှာစားလိုက်သင်ကြားပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီတီလုံးဆရာတော်ကြီးတို့မထင်ရှားခင်မှာဟိုဘက်ကဒီပေရင်မှာနမောဆရာတော်များဆိုတာထင်ရှားခဲ့ပါ။အဲ့ဒီနမောဆရာတော်ဆိုတာပထမနမောဆရာတော်ဒုတိယနမောဆရာတော်ဆိုတာလည်းမထင်ရှားခဲ့ပါ။ဝိရုရှိဘုရဲ့ရှင်ရောက်တော့စီမှာလို့ဘုန်းကြီးတို့ထင်ပါလေအီရွာလေးခုချိန်ထိအောင်ဒီရွာလေးရှိပါလားအဲ့ဒီနမောဆရာတော်ထံမှာဒီတီလုံးဆရာတော် ਨੇ တီလုံးဆရာတော်ဥဇန်ဒီမန် ਨੇ ကင်းတော်ရဆရာတော်ဖြစ်မဲ့ဆရာတော်ဥခေမာဒီပုဂ္ဂိုလ်ကြီးဟာပရိယတ်ဒီစာပေဒီသင်ချမ်းလေးကြတယ်သင်ချမ်းလေးကြပြီးတော့ဒီဆရာတော်နှစ်ပါးတပါးကပရိယတ်ဒီဘက်ကိုတခါလေတန်တန်လေးပရိယတ်ဒီစာပေပူချာပြီးတော့တပါကပฏิပတ္တိဘက်ကိုဒါရင်တောက်လျှောက်တွောရောက်စောင့်တည်ပြီးတော့သွားတယ်။အဲ့ဒီနှစ်ပါးမှာပฏิပတ္တိဆိုတဲ့ကျင့်စဉ်တတိပ္ပံကျင့်စဉ်လေးကိုတောက်လျှောက်တွောရောက်ဝင်ပြီးတော့အထုပ်သွားတဲ့ပုဂ္ဂိုလ်ဟာကင်းတွောရဆရာတော်ဖြစ်တဲ့ဥက္ခိမာဥက္ခိမာတွောရောက်စောင့်တည်သွားတယ်။ကင်းတွောရောက်တီလုံးဆရာတော်လောင်းမရကတော့တီလုံးဆရာတော်ဖြစ်မဲ့ဥဇန်ဒီမာကတော့တီလုံးကိုကြွပြီးတော့အဲ့ဒီမှာစာပေပရိယတ်တိပို့ချဒါကြောင့်တီလုံးဆရာတော်လို့ထင်ရှားမန္တလေးနေပြည်တော်မှာတစိတ်တော်ရဘောတစိတ်တော်ရဆရာတော်ကြီးတွေများသောအားဖြင့်တီလုံးဆရာတော်ကြီးရဲ့တပည့်တွေများအထူးအဖြင့်ဘုန်းကြီးတို့ရွှေကျင်သာသနာပိုင်ရွှေကျင်ပထမအဆုံးရွှေကျင်ဆရာတော်ဘုရားကြီးဟာဥဇာပရာတီလုံးဆရာတော်ကြီးရဲ့တပည့်ဖြစ်တယ်တပရိယတ်ဘက်ကအဲ့ဒီလိုသင်္ကစားဆရာတော်တို့ဘာလို့ဆိုတာအလုံးဖတ်ဖူးနေကြတာဒီဆရာတော်တွေဟာတီလုံးဆရာတော်ကြီးရဲ့တပည့်တွေသာသနာမှာဒီကနေ့ထီအောင်တီလုံးဆရာတော်ကြီးဟာပရိယတ်တိဘက်ကရောပฏิပတ်တိဘက်ကရောအင်မတန်ထင်ရှားကြိုးစောတဲ့မထေရကြီးဖြစ်ပါဒီမထေရနှစ်ပါးဟာကင်းတော်ရဆရာတော်နဲ့တီလုံးဆရာတော်နှစ်ပါးဟာစာတင်ပဲအင်မတန်မှချစ်ကြွန်းဝင်ရတဲ့မိတ်ဆွေတွေဖြစ်ကြတဲ့အခါကျတော့တပါးစီတပါးတခါတည်းမှလာပြီးတော့စပီးများတရားများဆွေးနွေးကြတယ်။တဏှာနဲ့တဏှာနင်းနင်းလေးမဟုတ်ဘူးနော်။ဝေး။အဲ့ဒီမှာလာပြီးတော့ဆွေးနွေး။နောက် ဆွေးနွေးပြီးတဲ့အခါကလည်းကြတော့ဆွေးနွေးပြီးပြန်လာနေတိုင်းပြန်လာနေတိုင်းကင်းတော်ရဆရာတော်ဖြစ်တဲ့ဥက္ကမကကိုတီလုံးကြီးဗရိယတိဇံပေရေကြီးတဲ့ဘုရားမင်းနဲ့အောင်ကိုယ့်အတွက်ကိုယ်လည်းပဲတတိပဋ္ဌာန်လေးကျင့်ဟောပြန်လာနေတိုင်းတတိပေးတယ်ဒါပေမဲ့ဒီလုံးဆရာတော်ဟာပရိယတိဘက်ကိုအာတန်နေတဲ့ဆရာတော်ဖြစ်တော့ဇံပေဘုရားတန်းနဲ့ပြောမွေ့နေတော့ရှင်ဘုရားရဲ့စာချနေရတာနဲ့ရှင်ဘုရားတို့တတိပဋ္ဌာန်တရားအထုတ်ဖို့အချိန်ရှိပါဘူးဒီလိုပဲညင်းနေဒီလိုနဲ့လိုင်းလာတိုင်းဒီဆရာတော်ကင်းတော်ရဆရာတော်ဥက္ကမကတတိပေးတယ်တခါတရားမှာဒီလုံးဆရာတော်ကြီးကကင်းတော်ရဆရာတော်ထံသွားတယ်သွားပြီးတော့နှစ်ပတ်အစားပြီးဆွေးနွေးပြီးတော့တရားတွေလက်ဆက်လို့လည်းဆွေးနွေးနေနိုင်ရဆွေးနွေးကြဒီလိုပဲပြန်လာနေရောက်တိုင်းရောက်တိုင်းကင်းတော်ရဆရာတော်ကဒီလုံးကြီးဒီတိုင်းမနေနဲ့ကို့အတွက်လေးလေးကိုလို့ဟုတ်ကို့အတွက်လေးလေးကိုတတိပဋ္ဌာန်ကျင့်စဉ်လေးကျင့်ဦးဒီတိုင်းနဲ့အချင်းမကုန်စီနဲ့အဲ့လိုပဲပြောတယ်ပြောတိုင်းပြောတိုင်းလည်းပဲဒီလုံးဆရာတော်ကရှင်ဘုရားတို့ပဲအထုတ်ပါတော့တပည့်တော်ဒီမှာစာပေတွေပို့ချနေရတယ်နဲ့အချင်းအားနာမှုမရှိဘူးနေ့မှမအားနိုင်ညပိုင်းလေးအထုတ်ပေါ့ပြီးတော့ဆရာတော်ကတတိပေးဒါပေမဲ့ဒီလုံးဆရာတော်ကစိတ်ဝင်စားတဲ့အခါကျတော့ညမှာလည်းညဝါဆိုတဲ့တန်ခါးကြီးရှိသေးတယ်ဒီတန်ခါးလေးကြီးစာပြီးပို့ချနေရတာနဲ့အချင်းမရှိဘူးဒီလိုနဲ့ပဲညင်းပြန်သွားတိုင်းပြန်သွားတိုင်းဘုန်းကြီးတို့ဒီမှာတပန်းနဲ့တပန်းအကန္နုကဝအဝတိကဝဆိုတာရှိကြတယ်ပြန်ပြီဆိုရင်ဒီတိုင်းနဲ့ပြန်တော့မယ်ဗျာဆိုတင်မတင်မဆိုဥချလိုက်နဲ့ဥချလိုက်တာနဲ့မပြီးဘူးကျောင်းဘဝနေစင်းလိုက်ပို့တယ်ဟိုကျောင်းဘဝထီအောင်လိုက်ပို့အမြဲတမ်းအမြဲတမ်းပြန်တိုင်းပြန်တိုင်းကျောင်းဘောင်းဝတီအောင်လိုက်ဖို့နောက်ဆုံးတစ်ခေါက်တော့ကင်းတော်ဆရာတော်ကြီးရကုသီလုံးကြီးဒီတိုင်းနဲ့နေကြမှာမဟုတ်ဘူးဒုရတွေဟာအသက်ယူရည်လေးကြီးရင်လာကြပြီဒီလိုစပီပို့ချယုံနဲ့ကျင့်နဲ့မနေနဲ့မိမိအတွက်မိမိတတိပဋ္ဌာန်တရားလေးကျင့်ဦးတိုက်တွန်းနေဟိုအလည်းခရိုင်းလိုပဲညင်းအဲ့လိုညင်းတဲ့အခါကလည်းကြတော့အဲ့ဒီမှာကင်းတော်ရဆရာတော်ဖြစ်တဲ့ဥက္ကမလေးလည်းသူပြောလို့ဆိုလို့မရတော့ဒါနဲ့ပဲပြန်ကြွတဲ့အခါကလည်းကြတော့ကျောင်းဘောင်းကတီအောင်ဒီလုံးဆရာတော်ကလိုက်ပို့တာခရိုင်းလိုပဲအဲ့ဒီလိုဒီလုံးဆရာတော်ကခရိုင်းလိုလိုက်ပြီးတော့ကိုကျောင်းဘောင်းကရောက်တဲ့အခါကျတော့မှကဲနှုတ်ဆက်ကဲကိုဒီလုံးကြီးနေရပေအောင်တော့ကျုပ်တို့ပြောင်းမယ်ဆိုပြီးတော့အဲ့ဒီမှာသင်္ကန်းလေးကိုခါတွက်လိုက်တယ်လို့ဆိုပါလေစားရမှာဆိုလိုတာကတော့သင်္ကန်းလေးကိုပြုတ်ပြင်လိုက်တယ်လို့ထင်ပါတယ်အဲ့ဒီမှာသင်္ကန်းလေးပြုတ်ပြင်လိုက်တာနဲ့တပြိုင်တည်းတခါတည်းမြေပြင်ကနေပြီးတော့ကောင်းကင်ကိုသူ့ရှိတယ်မြွတ်သွားအဲ့ဒီမှာသူ့ရှိကနေကြွသွားတဲ့အခါကျတော့မှဒီလုံးဆရာတော်ဟာပစာဟောင်းသားနဲ့ကြားနေရတယ်မျက်စိတဆုံးကင်းတော်ရဆရာတော်မျက်စိအောက်ကပြောင်းသွားနေကြည့်အောင်အဲ့ဒီမှာကြည့်ပြီးတော့ဩတီလုံးတီလုံးနဲ့မင်းကမင်းကိုမင်းမင်းနေပြီးတော့မင်းကိုဝယ်တဲ့ပုဂ္ဂိုလ်လိုမင်းကိုမင်းထင်ကြည့်နေလိုက်တာမာနတွေတက်နေလိုက်တာကြည်စံကုခိမာတို့ခြေပြားတောင်မင်းမမိတော့ပါလားအဲ့ဒီမှာတောင်ဝင်ရနေဖြစ်တော့တာအဲ့ဒီမှာတောင်ဝင်ရနေခြေပြီးတော့ဒီတခါကင်းတော်ရဆရာတော်လာရင်တော့တုထံကကျင့်စဉ်တတိပဋ္ဌာန်ကျင့်စဉ်ဒီငါတေချာတင်ချာပြီးတော့အထုံးနေစိတ်ထဲမှာအဲ့ဒီလိုစိတ်ထဲမှာထားပြီးတော့စောင့်မျှော်နေမကြာမီမှာပဲတရက်လောက်ပဲဖြစ်ပါလိမ့်အဲ့ဒီမှာကင်းတော်ရကပ္ပိယကြီးရောက်လာကပ္ပိယကြီးရောက်လာတဲ့အခါကျတော့ဘုရားဒီလုံးဆရာတော်ကလည်းမျှော်နေတာဟုတ်ကင်းတော်ရဆရာတော်ကြီးကိုမျှော်နေတာဖြစ်တော့အဲ့ဒီမှာကင်းတော်ရဆရာတော်မပါဘူးလားမေးလိုက်တာဘယ်မလို့ဆိုတော့တမဗျာတပည့်တော်ဒါနာလျှောက်တာပါကင်းတော်ရဆရာတော်ကြီးမင်းညကပဲခန္ဓာဝင်ချသွားပါပြီဗျာဆိုတော့မှဩငါ့ကိုလာပြီးတော့နောက်ဆုံးတတိပေးတာပါလားအဲ့ဒီမှာတံဝင်ကနေဖြစ်တယ်အဲ့ဒီကြတော့မှကင်းတော်ရဆရာတော်ကြီးဇာတနာကိစ္စလေးဆောင်ရွက်ဖို့ဒီလုံးဆရာတော်ကြွသွားအဲ့ဒီကနေပြီးတော့ဒီလုံးဆရာတော်ကြွသွားပြီးတော့ကင်းတော်ရဆရာတော်ကြီးရဲ့ဇာတနာကိစ္စလေးဆောင်ရွက်အလုံးဇာမနာကိစ္စကြီးဆောင်ရွက်ပြီးပြီဆိုတဲ့အခါကျတော့တီလုံးဆရာတော်ဟာ မိမိရဲ့တီလုံးကြောင့်ပြန်ကြွတော့ပြင်းနေအဲ့ဒီကင်းတော်ရမှာပဲတီလုံးဆရာတော်ကြီးကင်းတော်ရဆရာတော်ကြီးရဲ့ကျင့်စဉ်တတိထံကျင့်စဉ်အတိုင်းကျင့်မယ်ဆိုပြီးကျင့်ကြံပေါ်နေအထုတ်တယ်။ဘာကြောင့်လဲဆိုတော့ဒေချာနီးနေမอยู่ခဲ့ပြီမြေတရားကြီးဟာအမြဲတမ်းနှစ်ပါးဆွေးနွေးနေကြဆိုတော့ဒီတတိထံနဲ့ဆက်လို့အဲ့ဒီမှာကိုယ်တိုင်ကျင့်ကြံအထုတ်တယ်အဲ့လိုကျင့်ကြံအထောက်ရင်းကနေကင်းတော်ရကနေပြီးတော့နောက်ခက်တင်တော်ရဆိုရဲတော်ရကိုပြောင်းသွားတယ်ခက်တင်တော်ရဆိုတာဘုန်းကြီးတို့မင်းကုန်းပဲလေဒီကင်းတော်ရနဲ့ဘုန်းကြီးတို့ဒီမှာတီလုံးနဲ့ဆိုတာအဝေးကြီးရယ်ခက်တင်တော်ရကင်းတော်ရလို့ဆိုတာကမန္တလေးရဲ့တစ်ဖက်ကမ်းဘက်ဘုန်းကြီးတို့တီလုံးဆိုတာကရွှေဘိုရဲ့အနောက်ဘက်မှာတနေရာစီပဲတခြားစီပဲဒါပေမဲ့ဒီမှာတီလုံးဆရာတော်ကြီးဟာကင်းတော်ရဆရာတော်ကြီးပြန်သွားတိုင်းပြန်သွားတိုင်းသူတတိမမုံမိတာနောက်ဆုံးသူရှိကနေပြီးတော့ကောင်းမြင်ပြန်သွားတော့မှသူတတိရတော့လာအဲ့ဒါနဲ့သူခက်တဲ့တော်ရကိုပြောင်းပြီးတော့တရားတွေအထုတ်အဲ့ဒီအနည်းနားမှာရှိတဲ့ရှိမကာဆိုတဲ့ရွာရှိပါတယ်ဘုန်းကြီးတို့ရွှေဘိုရဲ့ရှိတောင်ဘက်မှာအဲ့ဒီရှိမကာရွာကြီးမှာဘုန်းကြီးတို့တိတ်သမုတ်ပွဲကြီးဖြစ်ပေါ်လာခဲ့တယ်တိတ်တမုတ်ကိုအဲ့ဒီမှာမန္တလေးမြို့မှာရှိတဲ့ဝဲတစိတော်ရဝဲတစိတော်မရတဲ့ဆရာတော်ကြီးတွေထင်ရှားကျွန်းစောတဲ့ဆရာတော်ကြီးတွေအဲ့ဒီတိတ်တမုတ်ပွဲမှာကြွကြတယ်အဲ့ဒီတိတ်တမုတ်ပွဲမှာကြွတဲ့အခါဘုန်းကြီးတို့ဒီမှာသင်္ကစားဆရာတော်ကလည်းပဲကြွကြွမယ်ဆိုတော့မင်းတို့မင်းတရားကြီးကရှင်ဗျာဒီလိုဆရာတော်ကြီးကိုဒီပြီတော့နေပြီတော့မှပြင်လာလည်းပဲမကြွဘူးဗျာအခုလည်းတော့ရဆောက်တည်နေတယ်လို့ကြားတယ်တရားတွေအားထုတ်နေတယ်လို့ကြားပါတယ်အားထုတ်တဲ့ခံမှလည်းဒီသီလုံးဆရာတော်ကြီးဟာပေါ့ပေါ့တန်တန်လေးအားထုတ်တာမဟုတ်ဘူးပြင်းပြင်းထန်ထန်အားထုတ်တာဘယ်ပုဂ္ဂိုလ်နဲ့မှစကားမပြောဘူးပြင်းပြင်းထန်ထန်ပဲကိုတရားကိုပဲအားထုတ်တော့ရဝင်ပြီးတရားပဲအားထုတ်တယ်ဒီစိမ့်မှမအဲ့လိုထန်ဣရိယာပုနဲ့အထုဇဉ္ဇံဣရိယာပုနဲ့အထုရတ္တိဣရိယာပုနဲ့အထုနောက်ဆုံးအိယာပုလျောင်းတဲ့ခံပါလေရှုမှတ်မှုလေးနဲ့အဲ့ဒီနောက်ထိအောင်ကြိုးစားပြီးတော့အထုတယ်အဲ့ဒီမှာမင်းတို့မင်းတရားကြီးကတောရဆောက်တည်ပြီးတော့တရားတွေအထုနေတာဘယ်လိုစင်တန်းနေလဲရောက်နေပြီဆိုတာတပြီတော့သိလိုပါလေခင်ဗျဆိုပြီးတော့သင်္ကစားဆရာတော်ကြီးကိုရှောက်လိုက်တယ်အဲ့ဒီမှာတိတ်တမုတ်ပွဲမှာအာလုံးတိမ်ပွဲကြီးတိတ်တမုတ်ပွဲကြီးပြီးစီးလို့အောင်ပွဲအနေနဲ့မန္တလေးမြို့ကနေပြီးကြွလာကြတဲ့ဘုဒ္ဓစိတ်တော်ရဘုဒ္ဓစိတ်တော်မရထင်ရှားကြော်စောတဲ့ဆရာတော်ကြီးတွေကဒီသီလုံးဆရာတော်ဘုရားကြီးကိုတရားဟောပြီးဖို့တရားချင့်မြင့်ဖို့လျှောက်ထားကြတယ်အဲ့ဒီမှာသီလုံးဆရာတော်ဘုရားကြီးကမိမိကိုယ်တိုင်သဘောကျပြီးတော့ချင့်ကြံအားထုတ်ပြီးတော့ကိုယ်တိုင်တိမြင်တဲ့တရားကိုဟောမယ်လို့အဲ့လိုအာမခံပြီးတော့ဟောတာကိုယ်တိုင်ကျင့်ကြံအားထုတ်ပြီးတော့ကိုယ်တိုင်သဘောကျတဲ့တရားကိုဟောမယ်အဲ့လိုဟောမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးဟောလိုက်တာဒီတတိပဋ္ဌာန်ကျင့်စဉ်မှာယောဂီတို့ခုအားထုတ်နေတဲ့ကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ် ानु ပတ္တနာဓမ္မ ानु ပတ္တနာဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုဆရာတော်ဘုရားကြီးဟာကာရီချင်းကြံပွားများအားထုတ်ပုံမိဣရိယာပဌာပိုင်းတံစင်မိုင်းစသည်ဖြင့်ရှုမှတ်ပုံမိကိုဟောပြီးတော့ဒီလိုရှုမှတ်လို့ဉာဏ်မြင်နေဖြစ်ပေါ်လာပုံမိဉာဏ်နဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်အကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်အဲ့ဒီယုတ်တရားနန္တရားရဲ့ပေါ်ပြောက်ဖြစ်ပြပြီးတော့မမြဲတဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်လေးဖြစ်ပုံမိဖြစ်ပြကိုမြင်တဲ့ဉာဏ်အဲ့ဒီကနေတဆင့်တက်ပြီးတော့ဆင့်တက်ရှုမှတ်ပွားများအထုတ်တဲ့ခက္ကလကြတော့တခါလေအဖြစ်သဘောမတင်ပဲအပြစ်သဘောအဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်နေတက်လာတဲ့အခါဖြစ်ပျက်ကိုမလိုချင်တော့တဲ့နိဗ္ဗိဒဖြစ်ပျက်မုန်းတဲ့ဉာဏ်အဲ့ဒီကနေပြီးတော့အစင်စင်ဟောတဲ့ခက္ကလကြတော့နောက်ဆုံးဝိပဿနာဉာဏ်နေပြည့်စုံသွားတဲ့အခါကြတော့အရိယာမဉ္ဇဉ်ကုညာနဲ့ဆက်ရောက်ပြီးတော့ဖြစ်မှုပြမှုတွေပြတ်ဆင်းသွားတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်တွေ့သွားတယ်ဖြစ်ပြဆုံးသွားတဲ့ဉာဏ်အဲ့ဒီမှာအရိယာမဉ္ဇဉ်နဲ့ဒုက္ခသမုဒိယနိရောဓမဂ္ဂဆိုတဲ့သစ္စာလေးပါအမှန်တရားတွေသိမြင်သွားပုံတွေကိုဆရာတော်ဘုရားကြီးကဟောတယ်အ အဲ့ဒါကိုတခါနဲ့ဆက်လက်ပြီးတော့ပြန်ပြီးအာထုတ်တဲ့အခါကျတော့တခါပြန်ပြီးတော့ဥရိယဘယညံကိုပြန်ဆင်းအဲ့ဒီကနေပြီးတော့ဆက်လက်အာထုတ်တယ်အာထုတ်တဲ့အခါကျတော့ဝိပဿနာဉာဏ်ဤအစဉ်စဉ်ပြည့်စုံတဲ့အခါကျတဂရဂံမိမဉဏ်ပူဉဏ်ဆက်ရောက်တဂရဂံဖြစ်ဆက်လက်ပြီးတော့အာထုတ်တဲ့အခါကျတော့ပြန်ပြီးဥရိယဘယညံကပြန်ဆင်းပြန်ပြီးတော့အာထုတ်အဲ့ဒီကနေပြီးတော့ဉာဏ်ဤအစဉ်စဉ်တက်တဲ့အခါကျတော့ဝိပဿနာဉာဏ်အားဤပြည့်စုံပြီးတော့ဟောအနာဂံမိမဉဏ်ပူဉဏ်ဆက်ရောက်အနာဂံဖြစ်အဲ့ဒီအနာဂံဖြစ်သည့်တိုင်အောင်ဆရာတော်ဘုရားကြီးကအနာဂံမိမဉဏ်ပူဉဏ်နဲ့သစ္စာ၄ပါးကိုမြင်သည့်တိုင်အောင်နိဗ္ဗာန်ကိုမျက်မှောက်ပြုသည့်တိုင်အောင်ဆရာတော်ဘုရားကြီးဟောကြားဆရာတော်ဘုရားကြီးဟောကြားစဉ်ဟောကြားတော့မယ်ဆိုတော့ငါလည်းကိုယ်တိုင်ကြင်ကြံအထုတ်ပြီးတော့ကိုယ်တိုင်နှိမ့်ချိုင်သဘောကျတဲ့တရားကိုဟောမယ်လို့ကြင်ညာပြီးဟောခဲ့တာဖြစ်တဲ့အတွက်အဲ့ဒီတရားတော်ကြီးပြီးဆုံးသွားတဲ့အခါကျတော့အားလုံးဝရစီတို့ရတဲ့ဆရာတော်များရောဝရစီတို့မရတဲ့ဆရာတော်များထင်ရှားကြော်ကြားတော်မူတဲ့ဆရာတော်တွေအားလုံးကဩတီလုံးဆရာတော်ဘုရားကြီးကအနာဂံအရိယာပုဂ္ဂိုလ်ကြီးပဲသူကိုယ်တိုင်ဒီအဆင့်တီအောင်ရောက်သွားပြီဆိုတာကိုအားလုံးကရှင်းတဲ့သဘောကျလက်ခံတော်မူကြတယ်ဒီတော့အနာဂံအရိယာပုဂ္ဂိုလ်ကြီးအနာဂံပုဂ္ဂိုလ်အဆင့်တီအောင်အနာဂံအဆင့်တီအောင်တီလုံးဆရာတော်ကြီးကအဲ့ဒီတိန်သမုတ်ကိုအောင်ပွဲကြီးမှာဟောကြားတော်မူခဲ့အဲ့ဒီအချိန်မှာဆက်လက်ပြီးတော့ဒီဆရာတော်ကြီးဟာခန္ဓာဝေါ်မချမီဆက်လက်ပြီးတော့အာထုသွားတဲ့အတွက်ဘုန်းကြီးတို့ယောဂီများခိလေသာအာသောကုန်ခံပြီးတော့ယဟန္တာထိအောင်ရောမဖြစ်နိုင်ဘူးလားရှင
်ပါဘုရား
ဘုန်းကြီးတို့အဲ့ဒီမှာဆရာတော်ဘုရားကြီးရဲ့အထုပ္ပတိတမန်ကြောင့်ကြီးထဲမှာဆရာတော်ဘုရားကြီးဟာဒီနေ့မှာရေသုံးတတ်နေတာရေသုံးတတ်ရင်ဒီမှာကြောင်းကနေကြောင်းနဲ့အဲ့ဒီနေရာဆိုတာဝေးကြီးလို့ဆိုတယ်အဲ့ဒီအဝေးကြီးမှာဆရာတော်ဘုရားကြီးကကြောင်းမှန်နေတာအဲ့ဒီမှာကြောင်းမှန်နေရင်ကနေကပ္ပယကြီးကအဲ့ဒီမှာသွားပြီးတော့သူရေမိုးချိုးတယ်လို့ဆိုပါတယ်အဲ့ဒီမှာရေမိုးချိုးပြီးတော့တဏှာကရေတံကြားလို့ကြည့်လိုက်တဲ့အခါကျတော့ဟောဆရာတော်ဘုရားကြီးဖြစ်အဲ့ဆရာတော်ဘုရားကြီးကိုသူတိမြင်လိုက်တဲ့အခါကျတော့ဆရာတော်ဘုရားကြီးကလည်းသတိထားမိတယ်အဲ့ဒီမှာသတိထားမိတဲ့အခါကလည်းကျတော့ဆရာတော်ဘုရားကြီးကိုယ်တိုင်ကကပ္ပယကြီးကိုဒီအကြောင်းကိုမင်းဘယ်သူမှမသိစေနဲ့ဆိုပြီးတော့ဆရာတော်ဘုရားကြီးကိုယ်တိုင်မြင့်တယ်လို့ဆိုပါလေ။ဒါအတိလုံးဆရာတော်ဘုရားကြီးတန်းကြောင်ဆရာတော်ဘုရားကြီးကနောက်ဆုံးအဲ့ဒီတရားပွဲကြီးပြီးလို့ဆက်နေပြီးတော့ကျင့်ကြံအားထုတ်ရင်းနေပြီးတိဏ္ဍာအသောကုန်ခန်းပြီးတော့ယဟန္တာထီအောင်မဖြစ်နိုင်ဘူးလား
။ဖြစ်နိုင်ပါ့မ
ဖြစ်သွားနိုင်လေ။အဲ့ဒီမှာအရိယာပုဂ္ဂိုလ်ကြီးဒါဘုန်းကြီးတို့ဒီတတိပ္ပံတရားရဲ့တမိုင်းနော်ဒီမှာသင်ဆောင်လာခဲ့တာကင်းတော်ရဆရာတော်စီကနေပြီးတော့တိလုံးဆရာတော်စီကိုသင်ဆောင်လာအဲ့ဒီတီလုံးဆရာတော်ထံကနေပြီးတော့တီလုံးဆရာတော်နဲ့ဆရာတော်ဘုရားကြီးရဲ့အနီးအနားမှာနေပြီးတော့သရိယတိစံပေတွေသင်ကြားပြီးတော့အနီးအနားမှာနေပြီးပြုစုလာခဲ့တဲ့ဆရာတော်ဟာဘယ်ဆရာတော်လဲဆိုတော့မင်းကအလေတော်ရဆရာတော်ဥမင်စုသားအဲ့ဒီဆရာတော်ထံမှာဒီတတိပဌံတရားတွေပါသွားပြီအဲ့ဒီဆရာတော်သက်ဆောင်သွားပြီတကယ်တော့ဖြင့်ဒီဆရာတော်ကြီးထံကနေယူပြီးတော့အထုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပဲသို့တော်ထင်ရှားတဲ့ပုဂ္ဂိုလ်စီကိုဒီမှာပြောရအောင်အဲ့ဒီမှာအလေတော်ရမင်းကွန်အလေတော်ရဆရာတော်ဦးမင်စုသားဒီဆရာတော်ကြီးထံမှာတရားတွေအထုတ်ကြတဲ့ပုဂ္ဂိုလ်တွေအများကြီးဒီဆရာတော်ကြီးကိုယ်တိုင်လည်းပဲဒီလိုပဲတရားတွေပေါင်းမြောက်ပြီးတော့အရိယာပုဂ္ဂိုလ်ကြီးယန္တာပုဂ္ဂိုလ်ကြီးလို့ထင်ရှားကြော်စောတော်မူတယ်တဲ့ဒီဆရာတော်ကြီးကအဲ့ဒီအချိန်မှာဘုန်းကြီးတို့မင်းကိုဇေတဝန်လောင်းလျာဖြစ်တဲ့အရှင်နာရဒအဲ့ဒီမင်းကိုဇေတဝန်လောင်းလျာဖြစ်တဲ့အရှင်နာရဒအဲ့ဒီအလေတော်ရကြောင်းတိုက်ကြီးနဲ့နိနာကစာတင်တိုက်မှာစာရီတင်ကြားနေတဲ့အချိန်နေရောညရောဒီဦးစင်းလေးဟာစာရီချက်တယ်စာရီကိုမစဲအတမစဲချက်အမြဲတမ်းချက်စာရီကြည့်စာရီချမ်းအဲ့တော့ကြိုးစားနေတဲ့အခါကျတော့ဒီမင်းကွန်လေတော်ရဆရာတော်ကြီးဥမြင့်စုတာကအကာရဘာမှာအဲ့ဒီမင်းကွန်စေတဝန်လောင်းလျာဖြစ်တဲ့အရှင်နာရဒကိုတွေ့တဲ့အခါကျတော့ဦးစင်စာရီကြိုးစားလာကြည်လားဘာကိုလိုချင်လို့စာရီဒီလောက်ကြိုးစားနေတာလဲလို့မေးတယ်မေးတဲ့အခါမှာမင်းကွန်စေတဝန်ဆရာတော်လောင်းလျာဖြစ်တဲ့ဦးစင်ဥနာရဒကတပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာလို့ဖြေတဲ့ အဲ့လိုနိဗ္ဗာန်လိုချင်လို့ပါဘုရားလို့ဖြေတော့ဆရာတော်ကြီးဥမြင့်စုတာကနိဗ္ဗာန်လိုချင်တာများဒီလောက်စာရီကျင့်နေဖို့မလိုပါဘူးကွယ်တဲ့ဘူတံဘူတာတော်ပတ္တိဆိုရင်နိဗ္ဗာန်ရောက်ပါလေဘူတံဘူတာတော်ပတ္တိဘုရားတို့ပါဠိလိုစုကြည့်အောင်စုကြည့်သမ်းပ
ါဘူတံဘူတာတော်ပတ္တိ
နောက်တစ်ခါ
ဘူတံဘူတာတော်ပတ္တိ
ဒါလေးကိုမြန်မာပြန်မယ်ဆိုရင်ဘူတံဖြစ်နေတာကိုရှိနေတာကိုဘူတံတော်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းပတ္တိရှုမင်းဖြစ်နေရှိနေတဲ့အတိုင်းကြီးရှုနေရင်မင်းနိဗ္ဗာန်ရဖို့ပါပဲကွာအတိပဲကဒါပဲဒါပေမဲ့လို့ဒီဥစဉ်လေးခုနကရာစာကိုပဲအတင်းလိုချင်နေတဲ့အတွက်ကြောင့်ဘုရားတို့ကသူစိတ်ဝင်စားနေဘူးအဲ့ဒီလိုနဲ့ဇာပေတွေကြိုးစားစာတွေတက်မြောက်အဲ့ဒီတက်မြောက်လာတဲ့အခါကျတော့စာကြဘုံကြီးလေးဖြစ်အဲ့ဒီမှာစာကြဘုံကြီးဖြစ်တော့ဇာပေတွေပို့ချသူ့ရဲ့စာချတဲ့နေရာမှာစာသင်္သာတန်ဃာတွေညာကြီးစာတွေလိုက်ချသတင်းသားလေးညားလာပြန်တော့လည်းပဲတိုက်တာရဲ့စီမင်းခုကလေးဒါတွေထုတ်ကြရအောင်အဲ့ဒီကြတော့လည်းပဲသတင်းသားတန်ဃာတွေကစာပေစ조사မှုလည်းနဲ့တိုက်တာရဲ့စီကံလေးပဲလိုင်းလာမှုနဲ့အဲ့ဒီလိုနဲလာတဲ့အခါကလည်းကြတော့ဒီစာချဘုန်းကြီးနေဥနာရာဒီစာချဘုရားအတွက်စိတ်ညစ်လာတယ်စာချဘုန်းကြီးဘုရားကိုစိတ်ညစ်လာခဲ့အဲ့ဒီမှာတန်တနာဝဋ်တဒုက္ခတို့တန်တနာဝဆင်းရဲကလွံ့မြောက်ရာဖြစ်တဲ့အချိန်ကြီးချင်းနေဆိုပြီးတော့တန်ခါတော်ဝင်ရောက်လာခဲ့တာငါဒီအကျင့်နေတော့မကျင့်ရသေးဘူးစာပေပို့ချနေရတာနဲ့ချင်းကုန်ဒီပါပဲဖြစ်ဖြစ်အဲ့တော့ဒီစာဝါးတွေကိုရက်ပြီးတော့ငါတရားအားထုတ်မယ်ဆိုပြီးတော့အဲ့ဒီမင်းကွန်တော်ရအလေတော်ရကိုဒီမင်းကွန်အလေတော်ရဖြစ်တယ်ဆရာတော်ကြီးဥမင်စုတာထမ်းမှာဒီသတိပဋ္ဌာန်တရားတွေကိုကိုယ်တွေ့ပြင့်ကြံပွားများအားထုတ်တယ်အဲ့လိုပြင့်ကြံပွားများအားထုတ်ပြီးတော့ကိုယ်တိုင်နှစ်ပေါင်းများစွာတဘာဒီဧကစာဒီဒီတိပ္ပံကျင့်စဉ်တွေကိုကျင့်ကြံပွားများအားထုတ်လို့ကိုယ်တိုင်ပေါင်းမြောက်ပြီဆိုတဲ့အခါကျတော့မိဘဆွေမျိုးသားချင်းများကျေးဇူးဆက်မယ်ဆိုပြီးတော့ဇတိရရောကိုပြန်ပြီးတော့မိဘတွေကိုကျေးဇူးဆက်တယ်အဲဒီမှာမိဘဆွေမျိုးသားချင်းတွေကိုကျေးဇူးဆက်တရားတွေဟောတာပေါ့တိပ္ပံတရားတွေအဲလိုတိပ္ပံတရားတွေဟောတဲ့အခါကျတော့ဘယ်ပုဂ္ဂိုလ်ကမှမနာတဘူးဒီတိပ္ပံတရားဘုန်းကြီးတွေကလည်းပဲသဘောမပေါက်တော့ဘုန်းကြီးတွေကလည်းမလို့လားဘူးဒီကောင်ပါတရားတွေလာဟောနေမှမသိဘူးပေါ့ဘုန်းကြီးတွေကလည်းမလို့လားဟိုလူတွေကလည်းနားမလည်တဲ့တရားတွေလာဟောနေတယ်ဆိုတော့လူတွေကလည်းစိတ်မဝင်စားအဲ့ဒီလိုနဲ့တရားကဘယ်သူမှလက်နာမဲ့လူမရှိဘူးကျင့်သုံးမဲ့ပုဂ္ဂိုလ်မပြောနဲ့နာကြမဲ့ပုဂ္ဂိုလ်တောင်မရှိဘူးကိုရှိကိုလာပြီးတယောက်လာပြီးကတော့ဆရာတော်ကတော့ဒီတရားတွေကိုတခါလေးကျင့်စဉ်တွေဟောဟောစဉ်ဝင်စားဒါနဲ့သူနဲ့ငယ်စဉ်ကကျောင်းနေပဲငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကရင်းနေတဲ့ပုဂ္ဂိုလ်ကလာပြီးတော့အရှင်ဘုရားဘာလို့ဒီတရားတွေလာဟောနေတာလဲဒီမှာဘုန်းကြီးတွေကလည်းပဲသဘောမကျကြဘူးလူတွေကလည်းပဲဒီတရားတွေကိုအရှင်ဘုရားဟောတာတွေနားမလည်ဘူးစိတ်မဝင်စားကြဘူးအဲ့တော့ဘာကြောင့်ဒီတရားတွေလာဟောနေရတာလဲအဲ့ဒီခေအဲ့ဒီခါကစဉ်းစားကြည့်ရင်ဒါနသီလတော့ပဲဟောခဲ့တဲ့ခေလေးဘာဝနာကိုဟောတဲ့ပုဂ္ဂိုလ်မရှိဘူးဘာဝနာဟောတဲ့ပုဂ္ဂိုလ်ကဝိပဿနာကျင့်စဉ်နေတယ်သတိပဋ္ဌာန်ကျင့်စဉ်နေဟောတဲ့ပုဂ္ဂိုလ်ဆိုတာအင်မတန်မှရှားပါတာပဲဟိုမှာလဲလီဆရာတော်ပြန်ရုပ်တော့ပဲရှိမှာပေါ့အဲ့ဒီခေအဲ့ဒီခါမရှိဘူးဒါနသီလတော့ပဲဟောတာဆိုတော့လူတွေကလည်းဒါနကြောင့်သီလကြောင့်ဒါတော့ပဲနာကြားမှုတာဆိုတော့ဒီဘာဝနာကျင့်စဉ်နေကိုသတိပဋ္ဌာန်ကျင့်စဉ်နေဟောတော့သူနားမနေတော့ဘုန်းကြီးတွေကလည်းနားမနေတော့အဲ့ဒီမှာကျလက်မခံကြဒါနဲ့သူတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုလာပြီးပြောတဲ့အခါကျတော့ဟေးကွာသူများမဟောတဲ့တရားဟောတော့မင်းတို့မနာဘူးတဲ့တရားတွေနာကြရတာပေါ့ကွာလို့ဒီဆရာတော်ကြီးကပြောတယ်မနာဘူးတဲ့တရားတွေနာပြီးတော့မင်းတို့မကျင့်ဘူးတဲ့တရားတွေကျင့်လို့ရှိရင်မင်းတို့သူများမရတဲ့တရားတွေမင်းတို့ရမှာပေါ့ကွာဟုတ်တယ်လေစဉ်းစားကြည့်ဒီတိပ္ပံတရားတွေဘယ်သူမှမဟောဘူးမဟောတဲ့ကမနာဘူးအခုဟောတယ်ဟောတဲ့ပုဂ္ဂိုလ်တန်ကနာကြားပြီးတော့ဒီတိုင်းကြင့်မယ်ဆိုရင်သူများမရတဲ့တရားတွေသူများနိဗ္ဗာန်မျက်မှောက်ပြုရပါလို့ဤလို့ဆူတောင်းနေတာတွေဆူတောင်းစရာမလိုတော့ဒီတိပ္ပံကြင့်စဉ်အတိုင်းကြင့်တာနဲ့သူများမရသေးတဲ့တရားတွေမင်းတို့ရမှာပေါ့ကွာလို့ပြောတဲ့စကားလေးဟာသိမှန်းလားဒါပေမဲ့ဘယ်သူမှသဘောမပေါက်တဲ့ခန္ဓာကြတော့အဲ့ဒီမှာ ဘုရင်ဒီဥနာကရဟံဒီပဲ့ဒီဒေတာတွေကတော့ဒီတရားဟောလို့မဖြစ်တော့ဘူး။ကဲအောက်ပြီးအောက်ပြီးဆင်းမယ်ဆိုပြီးတော့အောက်ပြီးအောက်ပြီးဆင်းပြီးတော့ဒီတရားတွေတိဋ္ဌာန်တရားတွေဆက်ပြီးဟောပါလေ။ဒါပေမဲ့နေရာတိုင်းကလက်မခံကြဘူး။ဘာကြောင့်လက်မခံတာလဲဆိုတော့အလုံးကဒါနသီလလောက်ပဲဟောကြတာဖြစ်တော့ဒီတိဋ္ဌာန်ကျင့်စဉ်ဆိုတဲ့တိဋ္ဌာန်တရားတွေဟောတဲ့ပုဂ္ဂိုလ်ကလည်းမရှိတော့နားလည်းမလဲကြဘူး။ဒါတွေဒီလိုကျင့်ရမယ်ဆိုတာလည်းမသိဘူး။ရတော့အပြင်ဟုတ်ကဲ့ဟုတ်ကဲ့တရားကျင့်နေဆိုရင်အာနာပါနဝင်နေထွက်နေရရှုဒါလောက်ပဲပြောတာအခုဒီကတတိပဌာန်ကျင့်စဉ်ကသွားရင်သွားတယ်လို့ရှုရရင်ရတယ်လို့ရှုထိုင်ထိုင်နေရှုအိတ်အိတ်နေရှုမြင်ရင်မြင်နေရှုကြားရင်ကြားနေရှုဆိုတော့တခြားဖြစ်နေပြီဒါဒီဘယ်သူမှလည်းမဟောတဲ့ခါကဏ္ဍကြတော့ဒီမှာအားလုံးကနားရတာတွေကအဆန်းနေဖြစ်နေတဲ့ခါကဏ္ဍကြတော့လက်မခံကြဘူးဒီဆရာတော်ကြီးတရားဟောတဲ့အခါမှာဒီမင်းမုန်းစီကိုဆရာတော်ဘုရားကြီးဆိုရင်ဘဲဒီဘာတွေနဲ့တောင်အထုခံရတယ်လို့ဆိုပါတယ်။ဒါပေမဲ့ဆရာတော်ကြီးကငါမျက်စောဘုရားဟောတဲ့တရားတွေဟောတာဖြစ်တဲ့အတွက်ကိစ္စမရှိဘူးထူရင်ထူပဲစီဆိုပြီးတော့ဒီလိုနဲ့ပဲဆက်လက်ပြီးတော့ဆရာတော်ဘုရားကြီးကတရားတွေဟောတဲ့အခါဒီလိုအာနာပါနကမ္မထာလေးတော့အထုခူးတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီလေဒီဆရာတော်ဘုရားကြီးဆိုတာအမြဲတမ်းနေရာဒေသတိုင်းမှာထိုင်ပြီးတော့ပြနိုင်တာမဟုတ်တော့ကျုံတဲ့အခါမှာကျုံလိုလေးဟောသွားတော့ဒါလေးကိုလေ့ကျင့်ဖူးတဲ့ပုဂ္ဂိုလ်ကြီးကဒီတရားလေးကိုလေ့ကျင့်ကြည့်ကျင်တဲ့အခါကျတော့ဒီဆရာတော်ဥနာရတာဟောတဲ့တရားကိုနားလည်းနားပြီးတော့လက်တွေ့ကျင့်ကြည့်မယ်ဆိုလက်တွေ့ကျင့်ကြအားထုတ်တဲ့အခါကျတော့ဟာဒီတရားတွေလေကောင်းတာပဲတကယ်တမာရီဖြစ်တာပဲဆိုတာလက်တွေ့အားထုတ်တဲ့ပုဂ္ဂိုလ်ကြီးကလက်ခံသွားအဲ့လိုလက်ခံနိုင်သွားတဲ့အခါကလည်းကျတော့မှတူဝါစာတရားတယောက်ကစာတရားဆိုတာလိုပဲအဲ့ဒီမှာဟိုကလားဒီကလားကိုမေဆွေသူမေဆွေခေါ်ပြီးအားထုတ်အဲ့ဒီလိုနဲ့ဟိုရွာဒီရွာဟိုမျိုးဒီမျိုးပြတ်နှံ့သွားပြတ်နှံ့သွားတဲ့အခါကျတော့ဒီဆရာတော်ဥနာရကလည်းပဲဟိုကပြင်တရားပြင်ပြီးတရားပွဲကြီးလုပ်တရားစခန်းကြီးလုပ်အဲ့ဒီလိုကနေပြီးတော့နောက်တရားဓမ္မတွေတိုးပွားလာတဲ့အခါကလည်းကျတော့ပထုံမျိုးမှာဘုန်းကြီးတို့ကြောင်းတစ်ကြောင်းတည်ပါတယ်အဲ့ဒီကြောင်းကြောင်းတစ်ကြောင်းတည်ပြီးတော့ဆရာတော်ကြီးကိုပြင့်တဲ့အခါအဲ့ဒီမှာဆရာတော်မှလည်းကျောင်းပိုင်ရဲ့လို့မရှိဘူးနေရာတိကျမရှိဘူးဟိုမှလိုက်ကရံပြဒီမှလိုက်စကံပြဟိုမှတဝါဆူဒီမှတဝါဆူနေအဲ့တော့အဲ့ဒီမှာကျောင်းတည်ထောင်ပြီးတော့ဒီပြည်တော်တို့ဆောင်ရွက်ပါမယ်ဗျာဆရာတော်အဲ့ဒီကိုကြွပါဆိုတဲ့အခါကျတော့မှဆရာတော်ကြီးကကြွပြီးတော့ဩပြန်စဉ်းစားလိုက်တဲ့အခါဒီနေရာသူ့အနာဘုံမြေတထုံပြည်တထုံပြည်ဆိုတော့မတို့ဒီတတိပဋ္ဌာန်တရားတွေဣတကတောပထမဦးဆုံးရောက်တဲ့နေရာဒီနေရာပါလားသာသနာဆရောက်တဲ့နေရာငါဒီနေရာကသာသနာဖြန့်ရရင်ကောင်းမယ်အောင်မြင်လိမ့်မယ်ဆိုပြီးတော့အဲ့ဒီမှာဆရာတော်ကြီးကလည်းကျင့်တဲ့လက်ခံပြီးတော့အကြောင်းကိုလက်ခံပြီးတော့အဲ့ဒီကနေပြီးတော့မင်းကွန်ဇေတဝန်ဆိုတဲ့အကြောင်းတက်ကြီးအမြင်ပေးပြီးတော့တည်ထောင်ပြီးတော့တရားလေးပြအဲ့လိုတရားပြတဲ့အခါဟိုမျိုးဒီမျိုးဟိုရာဒီရာတွေကလာပြီးအထုရှမ်းပြည်နယ်တွေကလည်းလာအထုအဲ့လိုအားထုတ်ကြတဲ့အထဲမှာဘယ်ပုဂ္ဂိုလ်ကြီးပါလာသလဲဆိုတော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မဟာစီဆရာတော်တောင်ပုလူဆရာတော်ဒီဆရာတော်ကြီးအားလုံးပြည့်သက်တည်ကြားဖို့ပါတယ်နော
်ကြားဖို့ပါတယ်ဟု
တ်ပါဘူးမဟာစီဆရာတော်လောင်းမယားဖြစ်တဲ့ရှင်တော်ဘဏ္ဍအဲ့ဒီရှင်တော်ဘဏ္ဍဟာဘုန်းကြီးတို့မောလမြိုင်တောင်ဝိုင်းကနေတိုက်ချောင်းမှာတရင်သုံးပါတယ်အဲ့ဒီမှာတရင်သုံးပြီးတော့သူကိုယ်တိုင်ပေါ့တံဝေကဉာဏ်ဤဖြစ်ပြီးတော့ယဟန်ရှုဝါအယမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တော့ထွက်ပါဘုန်းကြီးကြားဘူးလားသုံးပါလို့ကြားဘူးတယ်သို့တော့အခုဇာတ်ထဲမှာလေ့လာကြည့်လိုက်တဲ့အခါကျတော့နှစ်ပါအဲ့ဒီမှာတော့ထွက်ပါတယ်ဘုန်းကြီးတို့ဒီတချို့နေရာတွေမှာတွေ့တာကတော့သုံးပါသူ့ရဲ့မိသားစုဆွေမျိုးစုတွေကလာပြီးတော့တမ်းမြင့်ကြတာနဲ့မလိုက်နိုင်တာလို့ဆိုပါတယ်ပြတ်သွားတယ်လို့ဆိုပါတယ်အဲ့တော့နှစ်ပါးတော့ထွက်ပြီးတော့လာခဲ့ကြတယ်။ဖဏမပါ။အဲ့ဒီမှာသင်္ကန်းတပိန်တလုံးသင်္ကန်းသုံးတယ်နဲ့ပဲထွက်လာခဲ့ကြတယ်။ရောက်ရရမှာဆုံးခံစားပြီးတော့ဒီလိုထွက်လာပြီးတရားဆရာကြ။တရားဆရာတဲ့အခါမှာနောက်နှစ်ပါးလမ်းခွဲသွားကြတယ်။လမ်းခွဲသွားပြီးတော့ဒီဟိုပုဂ္ဂိုလ်တစ်ပါးကတော့ဘယ်ရောက်တယ်ဆိုတာဘုန်းကြီးတို့ဒီမှာပြန်မထားအောင်။အဲ့ဒီမှာမာဇီဆရာတော်ဘုရားလောင်းနေရာကတော့ဖြစ်ရင်ဒီကျိတ်တီယိုဒိုရန်တောင်တန်းကြီးဆရာတော်ဘုရားကြီးကမရောက်တဲ့နေရာမရှိဘူးတရားဆရာထွက်တယ်ကြားအားထုတ်တယ်နောက်ပြီးတော့ဆရာတွေ့တယ်ဘယ်နှမ်းမှာတရားပြနေတဲ့ပုဂ္ဂိုလ်တရားအားထုတ်နေတဲ့ပုဂ္ဂိုလ်ရှိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ထံသွားနိခံပြီးအားထုတ်တယ်နောက်ပြီးတော့အဲ့ဒီမှာတထုံဒိုရန်တောင်တန်းကြီးမှာရွာစင်လိုက်ကြွတဲ့အခါကျတော့လည်းအဲ့ဒီရွာတွေမှာရှိတဲ့တုတ်တန်တွေကို သုတ်တန်ဒူရင်ဆောင်တယ်ဘာဒူရင်ဆောင်တယ
်သုတ်တန်ဒူရင်ပါအ
ဲ့လိုသုတ်တန်ဒူရင်နေဆောင်တယ်ဆရာတော်ဘုရားကြီးရအဲ့ဒီတထုံတော်တန်းတောင်တန်းနေရပြောရရင်တော့ဒီဆရာတော်ဘုရားကြီးရဲ့ခြေရာတော်တွေနဲ့ထပ်နေတယ်တခါလေကြွားပြီးတော့နေရာဒေသအတီတီလက်ပတ်ပြီးတော့တရားဆရာတရားအထုရောက်တဲ့နေရာရောက်တဲ့ရက်ဆုံးခံစားအဲ့လိုဒီမှာတရင်စုံစမ်းပြီးတော့အဲ့ဒီတရားပြတဲ့နေရာသွားပြီးတရားနှီးယူအားထုတ်နောက်ဆုံးမင်းကိုစီတုံဆရာတော်ဘုရားကြီးရဲ့အကြောင်းကိုကြားသိတဲ့အခါကျတော့ဩမင်းကိုစီတုံဆရာတော်ဘုရားကြီးရဲ့ပရိယတ်ဒီဘက်ကနေပြည့်စုံနေဆိုတဲ့သွားမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးထံရောက်လာပြီးတော့အဲ့ဒီမှာလေးလကျော်ကျော်ဆရာတော်ဘုရားကြီးထံမှာတခါနဲ့ပြင်းပြင်းထန်ထန်ဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းအတိတ်ကိုလည်းမပြန်နဲ့အနာဂတ်ကိုလည်းမကြံနဲ့ဖြစ်စေယုံနာပစ္စုပန်အမှန်တက်အောင်ယူဆိုတဲ့ဒေသနာတော်အတိုင်းယူနည်းအတိုင်းပေါ်လာတဲ့များအာယုန်တိုင်းကိုပစ္စုပန်တက်တဲ့ယူတယ်ပေါ်လာတဲ့များအာယုန်တိုင်းကိုဘယ်လိုယူလဲ
ပစ္စုပန်တက်တဲ့
ဘူတံဘူတာတော်ပတ္တိဆိုတဲ့တရားနဲ့ကြည့်နော်ဘူတံဆိုတာရှိနေတာကိုဘူတာတော်ရှိနေတဲ့ပတ္တိယူမရှိတာရှိတာလားရှိတာရှိတာ
ရှိတာရှိတာ
မဖြစ်တာရှိတာလားဖြစ်တာရှိတာလား
ဖြစ်တာရှိတာ
မပေါ်တာရှိတာလားပေါ်တာရှိတာလား
ပေါ်တာရှိတာ
ဒီမှာပစ္စုပန်တည်းပေါ်ရလေးကိုရှုဆိုပြီးတော့အဲ့ဒီနေတိုင်းဒီမာစီလောင်းနေရာဖြစ်တယ်ဘုရားရှင်ဥတော်ကနာဘယ်ချိန်မှတိုးထွက်တာလဲဆိုရင်ယဟန်ရှစ်ဝါရဘနဝါရလေ
ရှစ်ဝါရ
ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအလောင်းတော်သိတတ်တာမင်းသားတိုးထွက်တာပဲနှစ်လေ29နှစ်မှာတိုးထွက်တာအခုမာစီဆရာတော်ဘုရားနောက်နေရာ28နှစ်မှာတိုးထွက်တာအသက်ရွယ်ငယ်ငယ်လေးရှိသေးတယ်28နှစ်အရွယ်လေးပဲဒီကားလည်းငယ်ငယ်ရွယ်ရွယ်နဲ့ထွေတလုံးသင်္ကန်းသုံးတယ်နဲ့တိုးထွက်သွားရက်လိုတိုးထွက်ပြီးတော့တရားကြီးချင်းရဲ့အဲ့ဒီမှာလေးလတိုင်းတိုင်းပြင်းပြင်းထန်ထန်ကြိုးစားအားထုတ်အဲ့ဒီချိန်မှာတောင်ဝိုင်းကြီးတဲ့เจ้าမှာရှိတဲ့ဘာကြီးဖုံးတော်ကြီးမကြမ်းပါလို့လိုက်ပြီးတော့တော့အရာရာတောင်းထက်တယ်လိုက်ရှာကြလိုက်ရှာရင်ကနေပြီးတော့မင်းကိုစီတုံရောက်နေတယ်ဆိုတော့မှနာပင့်သွားဟိုရောက်တဲ့အခါကျတော့ဆရာတော်ဘုရားကြီးစံနှောင်းမှုတဲ့ကာသမနာကိစ္စပြီးတဲ့အခါမှာအဲ့ဒီတိုက်တာကြီးကိုအုပ်ချုပ်ပြီးတော့စပီးပူချနေရတယ်အဲ့လိုစပီးပူချရင်းနဲ့ဆရာတော်ဘုရားကြီးကအဲ့ဒီတောင်ဝိုင်းလေးတိုက်ချောင်းရဲ့တောင်ဝိုင်းလေးဆိုတဲ့အတိုင်းတောင်လေးပါတောင်လေးဟာဟိုဘက်တောင်ဒီဘက်တောင်ဟိုဘက်မှလည်းတောင်လေးရှိတော့အဲ့ဒီရဲ့ရှားထဲမှာရှူရှိအဲ့ဒီရှူကြားထဲမှာဆရာတော်ဘုရားကြီးကအချင်းညာတိုင်းအဲ့ဒီမှာတော့ပြီးတရားလေးအာထုတ်တယ်လို့ဆိုပါတယ်အဲ့ဒီမှာနှစ်ပေါင်းများစွာအာထုတ်ပြီးတော့အဲ့ဒီနေရာလေးကိုအခုဆရာတော်ကြီးအာထုတ်စဉ်တုန်းကတော့ဆရာတော်ကြီးအတွက်ကုသရှင်တယောက်ကတခါတည်းကြောင်းလေးတဲလေးပေါ့တဲကြောင်းလေးတပါးကြောင်းလေးတဲကြောင်းလေးဆောင်ပေးထားတယ်လို့ဆိုပါတယ်အဲ့ဒီတဲကြောင်းလေးကလည်းလုံးဝမရှိတော့ဘူးအခုကြောက်တန်နေရပဲရှိပါတယ်အဲ့ဒီကြောက်တန်မှာကြီးလိုက်တဲ့ခံကြတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတရားပေါင်းမြောက်တော်မူတဲ့နေရာထိမ့်မှကြောက်တန်းရင်ကိုရေးထားတာတွေ့ပါအဲ့တော့ဆရာတော်များကြီးကအဲ့ဒီနေရာကနေပြီးတော့တရားတွေပေါင်းရောက်စွာတရားပြည့်စုံလာခဲ့တယ်အဲ့ဒီလိုပြည့်စုံပြီးတဲ့အခါကျတော့မှဆရာတော်ဘုရားကြီးကမိမိဇာတိရရောဘုန်းကြီးစောစောကပြောခဲ့တဲ့အတိုင်းပြန်ပြီးတော့1300ပြည့်နှစ်မှာပဲနှစ်မှာလေ
1300ပြည့
်အဲ့ဒီမှာဒီတတိပဋ္ဌာန်တရားတွေကိုပြန်တာပြီးတော့တတိပဋ္ဌာန်တရားတွေကိုကြွေးကြော်ပြီးတော့ဆရာတော်ဘုရားကြီးတတိပဋ္ဌာန်တရားတွေကိုအနောက်ရှက်ဒီအတားအဆီးတွေအများကြီးတွေကနေပြီးတော့ဆရာတော်ဘုရားကြီးကပြန်သားတော်မူခဲ့တာ85နှစ်ပြည့်လို့86နှစ်တည်းရောက်ပြီဒါကြောင့်အဲဒီတော့ဒီတတိပဋ္ဌာန်တရားကိုမြတ်စွာဘုရားထံကနေပြီးတော့ဘုန်းကြီးတို့အစဉ်အဆက်သင်ဆောင်ပြီးတော့ဒီတရားတွေကိုကိုယ်တိုင်လည်းကျင့်ပြီးတော့မိမိရဲ့လာလာသမျှပရိသတ်များကိုတစ်ခါလေတစ်ဆင့်လက်ဆင့်ကမ်းပြီးတော့ဖြန့်ဝေသင်ဆောင်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာကိုမင်းကိုဇေတဝန်ဆရာတော်ဘုရားကြီးထံအထုတ်ပြီးတော့ဇေတဝန်ဆရာတော်ဘုရားကြီးခန္ဓာဝန်ချသွားတဲ့အခါမင်းကိုဇေတဝန်ဆရာတော်ဘုရားကြီးရဲ့အထုပ္ပတ္တိလေးကြည့်လိုက်တော့ခန္ဓာဝန်ချတဲ့အခါအင်မတန်ကိုအံ့ဩထိအံ့ဩစရာဒီဆရာတော်ဘုရားကြီးဟာလည်းပဲယဟန္တာလို့ကြော်ကြားတော်မူခဲ့မင်းကိုဇေတဝန်ဆရာတော်ဘုရားကြီးဟာအဲ့ဒီဆရာတော်ဘုရားကြီးပြန်တော်မူတယ်ဒီဆရာတော်ဘုရားကြီးထံကနေပြီးတော့အခုဒီတတိပဋ္ဌာန်ကိုသင်ဆောင်ပြီးတော့ညဉ့်ကျန်ပြတ်တော်မူတာမဟာစီဆရာတော်တောင်ပုလူဆရာတော်အဲ့ဒီခုဇေတဝန်တက်ကြောင်းမှာဇေတဝန်ကြောင်းတိုင်းမှာမဟာစီဆရာတော်ဘုရားကြီးကိုတော်တိုင်တရားအထုတ်တော်မူခဲ့တဲ့နေရာကြောင်းနေရာလေးရှိတယ်အဲ့ဒီမှာတန်းကြီးပြည့်မှာမိလောင်သွားတဲ့အတွက်ပုံကြပြီးမိလောင်သွားတဲ့အတွက် ရန်ကုန်မြို့ဗုဒ္ဓသာသနာ့နှုတ်ကအဖွဲ့ချုပ်ကနေပြီးတော့အဲ့ဒီဆရာတော်ဘုရားကြီးတရားအထုတ်ခဲ့တဲ့နေရာကိုအထိမ်းမှတိုက်ကြောင်းသွားပြီးဆောင်လို့လူတန်းထားတယ်။ဥချင်းတရားရှိပါတယ်။တံဘုလူဆရာတော်ဘုရားကြီးကိုယ်တိုင်အထုတ်သွားခဲ့တဲ့ဈေးညံကြောင်းလေးဆိုတာလည်းပဲအခုချင်းတရားရှိပါတယ်။ဒါတမန်ကြောင်းလေးကိုဘုန်းကြီးပြောတဲ့တမန်စင်လေးကိုကိုယ်တိုင်လေ့လာကြည့်လို့လေဆိုရင်ဒီတိုင်းလေ့လာလို့ရမှာ။အခုချင်းတရားရှိပါတယ်။အဲ့ဒီမင်းကိုစီတော်ဆရာတော်ဘုရားထံကနေပြီးတော့ဒီတတိပဌံတရားတွေဘယ်မှာဆင့်သက်လာခဲ့လဲဆိုရင်မဟာစီဆရာတော်တောင်ပုလူဆရာတော်ဒီနှစ်ပါးစီဆင့်သက်လာခဲ့တယ်။အဲ့ဒီမှာဘုန်းကြီးတို့အစဉ်ဆက်ကြည့်လိုက်ပေါ့ဒီဆရာတော်တွေအားလုံးဟာတောင်ပုလူဆရာတော်မဟာစီဆရာတော်အခုရှိသေးရလားမ
ရှိဘူ
းမရှိတော့အားလုံးခန္ဓာကိုခြံသွားကြ။ဒီဆရာတော်နှစ်ပါးကိုလေဘုန်းကြီးတို့မြန်မာနိုင်ငံဗုဒ္ဓဘာသာဝင်အားလုံးကယဟန္တာလို့ဒီလိုပဲကိုယ်ကိုယ်စိတ်ကကြားရန်နာဖြစ်နေတမတ်တုံမူကြတယ်အဲ့ဒီဆရာတော်နှစ်ပါးထံကနေပြီးတော့အခုလက်ဆင့်ကမ်းပြီးတော့တည်ဆောင်လာခဲ့တဲ့ပုံကိုယ်တွေကိုအဲ့ဒီနိုင်ငံညာသားဖြစ်တဲ့ပုံကိုယ်ကသူကတင်ပြတယ်အဲ့ဒီမှာတောင်ပုလူဆရာတော်ဘုရားကြီးရဲ့အောက်မှာအခုဆရာတော်ဘုရားကြီးရဲ့တပည့်တော်ကတွေကထင်းထင်းရှားရှားသာသနာပြုတဲ့ပုံကိုယ်မရှိဘူးဖြစ်နေတယ်ကျင်းရှင်ရှင်တောင်ပုလူဆရာတော်ဘုရားကြီးရဲ့အောက်ကနေပြီးတော့သာသနာကိုတခါတည်းပြည်တိုင်ဒီမြန်မာနိုင်ငံရောနောက်ပြီးတော့နိုင်ငံရခြားတွေရောသာသနာပြုတဲ့ပုဂ္ဂိုလ်တွေမရှိဘူးဖြစ်နေအဲ့လိုမရှိဘူးဖြစ်နေတဲ့ထင်ရှားတဲ့ပုဂ္ဂိုလ်မရှိတဲ့အခါကျတော့အဲ့ဒီအောက်ကဘာမှအဆက်အသွယ်မပြတော့ဘဲနဲ့မဟာကြီးဆရာတော်ဘုရားကြီးရဲ့အောက်ကဒီတတိပဌံကျင့်စဉ်ကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်တော်မူကြတဲ့ဆရာတော်များကတော့နံပါတ်1အဲ့ဒီမှာဆရာတော်ကြီးအောက်ကကျေးဇူးရှင်ရွှေတော်ငုံဆရာတော်ဘုရားနောက်ဒုတိယတတ္တမရံတိဆရာတော်ဘုရားတတ္တယချမ်းမြေရိတ်တာဆရာတော်ဘုရားစတုထဘုန်းကြီးတို့ဒီအမေရိကန်နိုင်ငံဟမ်မွန်ဘေးမြို့ကဓမ္မနန္ဒဆရာတော်ဘုရားဓမ္မစီဆရာတော်ဘုရားကြီးထံကနေပြီးတော့တတိပဌံကျင့်စဉ်တွေကိုကိုယ်တိုင်ကျင့်ကြံအားထုတ်ပြီးတော့တည်ဆောင်ပြီးတော့ဒီကနေ့ကဘာအရရတီအောင်ပြန့်နှံ့အောင်ဖြောင့်ဝေခဲ့တယ်။အဲ့ဒီတည်းမှာဘုန်းကြီးရဲ့ပွဲလေးကနောက်ဆုံးကပါလိုက်သေးတယ်။ရွှေမင်းဝန်ဆိုတာလေးကဒီကိုယ်တော်လေးကဆရာတော်ဖျားကြီးရဲ့ဓမ္မအမွေခံဆိုပြီးတော့ကြာပါလိုက်သေးတယ်။အဲ့ဒီတော့ဒီဆရာတော်ကြီးလေးပါးအခုဆိုရင်ကျေးဇူးတော်ရှင်ရွှေတော်ငုံဆရာတော်ဖျားကြီးဆိုတာဒီနေ့ဒီအောင်တက်တော်93နှစ်ကဗာအရရမှာအာလုသာသနာပြုလျက်တရားဟောပြောလျက်တရားပြသလျက်ကျေးဇူးရှင်ဘုန်းကြီးတို့ဒီမှာတတ္တမရံဒီဆရာတော်ဘုရားကြီးဆိုရင်တက်တော်90မှာခန္ဓာအောင်ချသွားပြီအာလုကဟန္တာလို့ဒီလိုတောင်းကြီးညိုကိုယ်ဝေကြနောက်ပြီးတော့ကျေးဇူးရှင်ဘုန်းကြီးတို့ချမ်းမြေဆရာတော်ဘုရားကြီးဆိုရင်တက်တော်89နှစ်ဒီနေ့ကမ္ဘာနိုင်ငံအသီးသီးကြွပြီးတော့တရားပြတရားဟောတော့။နောက်ကျေးဇူးရှင်ဘုန်းကြီးတို့ဟမ်မွန်ဘေးမြို့အမေရိကန်နိုင်ငံဟမ်မွန်ဘေးမြို့ဓမ္မနန္ဒဆရာတော်ဘုရားကြီးဆရာတော်ဥတီလနန္ဒပြည်မွန်တ။ဒီဆရာတော်ဘုရားကြီးကလည်းပဲ98နှစ်မှာစံတော်တော်မူသွားပြီ။အဲ့တော့မဟာစီဆရာတော်ဘုရားကြီးရဲ့အောက်ကနေပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်နေကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်ပြီးတော့အာနုဘုဒ္ဓဘာသာဝင်တွေအတွက်ယနေ့အချိန်ထိအောင်ဖြောင့်ဝေနေကြတယ်ဆိုတာကိုအဲ့ဒီနိုင်ငံသားဖြစ်တဲ့ပုဂ္ဂိုလ်ကသူတဆင့်ကိုကူးယူလာတယ်ထင်ပါလားဘုန်းကြီးဖတ်ကြည့်လိုက်တဲ့ဟာလေးနဲ့စဉ်းထုံးနေပါအဲ့ဒီဟာလေးနဲ့ဘုန်းကြီးတို့ကဒီမှာ तू ကတင်ပြတယ်ဆိုလိုရင်းက तू ဟာမြန်မာနိုင်ငံကမ္မထမ်းဌာနတွေကို तू ကိုယ်တိုင်အားလုံးလေ့လာပါတယ်ဘုရားဟောတရားကြီးဆိုတာမှန်ပါတယ်တို့တော်တဲ့အခုမိမိတို့ပြန်တတ်နေတဲ့တရားဟာဘယ်ဆရာတော်စီကရသော်ဘုရားထံကနေအခုဒီတရားအထုလို့ဘယ်ဆရာတော်ကဖယ်လို့ပေါင်းရောက်သွားပြီလဲအဲ့ဒီတမိုင်းစဉ်မရှိဘူးအခုဘယ်ဆရာတော်ကနေပြီးတော့ဆက်လက်ပြီးတော့ဒီတရားတော်ကိုဘယ်လိုဆက်လက်ပြန်တတ်နေလဲတမိုင်းစဉ်လိုပါတယ်တမိုင်းအထောက်ထားအခိုင်အလုံးရှိဖို့လိုပါတယ်ဒီတတိပဋ္ဌာန်တရားကတော့ဖြင့်အင်မတန်ကိုခိုင်မာပါလေပြန်ကြည့်ပါတဲ့မြတ်စွာဘုရားသူပြောစရာမလိုမြတ်စွာဘုရားအောက်ကနေပြီးတော့ရှင်မဟာမောဂလရှင်သာရိပုတ္တရာအဲ့ဒီအောက်ကနေပြီးတော့ဒီမှာဆင့်တဲ့ပြီးတော့ရှင်မဂ္ဂတ္တပရှင်အာနန္ဒရှင်ဥပါလိအဲ့ဒီကနေပြီးတော့ ရှင်မမောဂလိဗုဒ္ဓတိတ္တမထေအဲ့ဒီကနေပြီးတော့တဆင်းရှင်သွန်းနာရှင်ဗုဒ္ဓရာမြန်မာနိုင်ငံရောက်လာပြီနော်ဒါယဟန္တာတွေကြီးတယ်နော်အဲ့ဒီကနေပြီးတော့ရှင်သွန်းနာရှင်ဗုဒ္ဓရာနေပြီးတော့တဆင်းဆက်သွားလာရှင်အရဟံပကံနေပြီးတော့ရောက်သွားပြီဒါယဟန္တာတွေကြီးတယ်ပဲနော်အဲ့ဒီကနေပြီးတော့ဆင်းသက်လာတဲ့အခါကဏ္ဍကြတော့ဘယ်ကိုရောက်လဲခွန်ကြီးတို့ရွှေ့ဖို့အဲ့ဒီမှာကင်းတော့ရဆရာတော်နဲ့တီလုံးဆရာတော်အလုံးဟာဒီဆရာတော်တွေလည်းအလုံးအတိယဟန္တာပုဂ္ဂိုလ်တွေဒီနေ့သာသနာမှာဘုန်းကြီးတို့ကမြန်မာနိုင်ငံမှာရှိတဲ့ဆရာတော်တမတော်ကြီးတွေကိုမေးလျှောက်ကြည့်ဒီကနေ့ထီအောင်သာသနာတော်မှာတီလုံးဆရာတော်ဆိုတာအထင်ရှားလုံးဝမေ့ပျောက်လို့မရနိုင်သေးဘူးအကုန်လုံးကပရိယတ်ဒီဘက်ကရောပရိပတ်ဒီဘက်ကရောတကယ်ကိုအလုံးထင်ရှားတဲ့ဆရာတော်တွေဟာအဲ့ဒီဆရာတော်ကြီးတပည့်အဲ့ဒီဆရာတော်ကြီးကိုယ်တိုင်လည်းပဲကင်းတော်ရဆရာတော်ထံကနေပြီးတဆင်းဒီလုံးဆရာတော်ဘုရားကြီးကအားထုတ်လို့ကိုယ်တိုင်ပေါင်းရောက်ပြီးတော့ယဟန္တာမထေရကြီးဖြစ်တော်မူခဲ့တယ်။အဲ့ဒီကနေပြီးတော့တဆင်းဘုန်းကြီးတို့မင်းကောအလေတော်ရဆရာတော်ဥမင်စုတာဒီဆရာတော်ကြီးကိုလည်းပဲအားလုံးကအဲ့ဒီခေတ်အဲ့ဒီခါကယဟန္တာပုဂ္ဂိုလ်ကြီးလို့ဒီလိုထင်ရှားကြကြဒီလိုကိုယ်ဝယ်စိတ်ကပ်ခဲ့ကြတယ်။အဲ့ဒီဆရာတော်ကြီးအလေတော်ရဥမင်စုတာဆံကနေတဆင်းသင်ဆောင်ပြီးတော့ဒီပဋိပ္ပံတရားတွေလက်ဆင့်ခံသင်ဆောင်ပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်ဟာမင်းကွန်ဇေတဝန်ဆရာတော်ဒီမင်းကွန်ဇေတဝန်ဆရာတော်ဘုရားဆိုတော့လည်းအားလုံးမြန်မာနိုင်ငံမှာယဟန္တာလို့ထင်ရှားကြိုကြားတော်မူတဲ့ဆရာတော်ဘုရားကြီးပဲဒါလည်းသိကျင်ဘုန်းကြီးတို့မြန်မာနိုင်ငံထုတ်ဝေထားတဲ့ယဟန္တာနှင့်ပုဂ္ဂိုလ်ဒုညာဆိုတဲ့စာအုပ်ကိုလေ့လာကြည့်ရင်သိနိုင်ပါတယ်အဲဒီမင်းကွန်ဇေတဝန်ဆရာတော်ဘုရားထံကနေပြီးတော့မာစီဆရာတော်တောင်ပုလူဆရာတော်အစင်ကံတည်ဆောင်ပြီးတော့ဒီသတိထံတရားကြီးဆက်လက်ပြန့်ပွားဟောကြားတော်မူခဲ့ဒီဆရာတော်နှစ်ပါးကိုလည်းအားလုံးကယန္တာပုဂ္ဂိုလ်ကြီးတို့ဒီလိုပဲမြန်မာနိုင်ငံမှာရှိတဲ့ဗုဒ္ဓဘာသာဝင်အားလုံးကယုံကြည်လက်ခံပြီးကိုယ်ကိုစိတ်ကပ်ပြန်တယ်အဲဒီတော့တည်ဆောင်လာခဲ့တဲ့ပုဂ္ဂိုလ်ရဲ့တမန်ကျောင်းကိုပြန်ကြည့်တမန်ကျောင်းဟာအင်မတန်ကိုခိုင်မာတဲ့တမန်ကျောင်းဖြစ်တယ်ဒီသတိထံတရားအထုတ်ရင်းနဲ့အားလုံးဟာတကယ်အရိယာပုဂ္ဂိုလ်ကြီးတွေပဲဖြစ်သွားကြတယ်အဲ့ဒီတရားတွေကိုခုဘုန်းကြီးတို့လက်ဆင့်ကမ်းပြီးဘုန်းကြီးတို့ရဲ့လက်ထဲရောက်နေလက်ထဲရောက်နေတဲ့အခါမှာခုလက်ရှိရွှေတော်ဘုန်းဆရာတော်ဘုရားကြီးနဲ့ချမ်းမြေ့ဆရာတော်ဘုရားကြီးတက်ရှိချင်ချင်ရှိပါဒီဆရာတော်ကြီးတွေနဲ့အတူဒီဆရာတော်ကြီးများရဲ့ဩဝါဒကိုခံယူပြီးတော့ဘုန်းကြီးရှင်မင်းဝါလည်းပဲဆက်လက်ပြီးတော့ဒီတိဋ္ဌံတရားမျိုးလက်ဆင့်ကမ်းတည်ဆောင်ပြီးတော့ဘုန်းကြီးစွမ်းနိုင်တဲ့မြတ်ဆရာတော်ဘုရားကြီးရဲ့ဒီဆရာတော်ဘုရားကြီးများရဲ့ကျေးဇူးတွေကိုဆက်တဲ့အနေအချင်းဘုန်းကြီးဟောပြောနေပါတယ်အဲ့ဒီတော့ဒီတိပ္ပံတရားရဲ့ခိုင်မာပုံကိုလည်းပဲနောက်တစ်ဆင့်တခုပြောလို့လာတာ။ဘုန်းကြီးတို့မြန်မာနိုင်ငံမှာတန်ခတ်တက္ကသိုလ်ဆိုရဲအင်မတန်ထင်ရှားတဲ့အမြင့်ဆုံးတက္ကသိုလ်ကြီးရှိပါတယ်။အဲ့ဒီအမြင့်ဆုံးတက္ကသိုလ်ကြီးမှာဘုန်းကြီးတို့တက္ကသီလဓမ္မစရိယာ BA ဆိုတဲ့ဘွဲ့ပထမဘွဲ့ရှိပါတယ်။အဲ့ဒီမှာဇံဝဲ၄နှစ်တိုင်တိုင်းသင်ကြားပြီးတော့မှအဲ့ဒီကနေပြီးတော့ဒီတက္ကသီလဓမ္မစရိယဘွဲ့ယူမဲ့တဏ္ဍာရောအရှင်မြတ်များဘုန်းကြီးတို့မဟာစီသာသနာရိပ်တံမှာလာပြီးတော့ဆယ်ရဲ့တရားတတိပ္ပံတရားအထုပါဘယ်နေရာအထုပါလဲ
ဆယ်ရဲ့
ဆယ်ရဲ့ဓမ္မမနိုင်ငံမှာရှိတဲ့စတ္တပေဒကျမ်းတက်ဖြစ်တဲ့ဆရာတော်ဘုရားကြီးများဒီပฏิပတ်တိဆံရကိုဘယ်နေရာကိုပို့ရရင်ကောင်းမလဲဆိုတာကိုယ်တိုင်ရွေးချယ်ကြပါဘယ်နေရာပို့ပြီးတော့ခိုင်မာတယ်မြတ်စွာဘုရားရဲ့ဒီမှာတုတ်တန်လေးထဲမှာအခိုင်မာဒီတတိပ္ပဏတုတ်တန်ကြီးอ่ะအင်မတန်ခိုင်မာအဲ့လိုခိုင်မာပြီးတော့မြတ်စွာဘုရားကိုယ်တိုင်ကိုအာမခံချက်ရင်းရင်းနဲ့ဟောပြထားတာဖြစ်တဲ့အတွက်အင်မတန်ခိုင်မာတဲ့အတွက်ကြောင့်ဒီတတိပ္ပဏတုတ်တန်ကြီးကိုအပြည့်စုံဟောကြားတင်ကြားပေးတဲ့နေရာမဟာစီရိတ်တာပဲဆိုပြီးမဟာစီရိတ်တာကိုပထမ၄နှစ်သင်္นานတက်ပြီးတဲ့ကျောင်းတက်ပြီးတဲ့ပုဂ္ဂိုလ်များတက္ကသီလဓမ္မစီရဘီအေဘွဲ့ယူမဲ့ပုဂ္ဂိုလ်များဆယ်ရဲ့တရားထုတ်ပါမှာအဲ့ဒီကနေပြီးတော့ဒုတိယတက္ကသီလမဟာဓမ္မစိယအမေအေဘွဲ့ယူမဲ့ပုဂ္ဂိုလ်များပထမနှစ်ဖြည့်ပြီးပြီဆိုရင်တဲ့အဲ့ဒီမှာမဟာစီသာသနာရိပ်တာမှာ၁၀ရက်သွားပြီးတော့ဒုတိယအထုပါမှာရဲ့နှစ်ကြိမ်အဲ့ဒီကနေပြီးတော့နောက်ဆုံးဒုတိယနှစ်ဖြည့်ဆိုပြီးလို့တက္ကသီလမဟာဓမ္မစိယအမေအေဘွဲ့ကိုယူမဲ့ပုဂ္ဂိုလ်ဟာတလတလကွဲကြောင်ဉာဏ်စဉ်တရားဤပြည့်ပြည့်စုံစုံဖြစ်အောင်အဲ့လိုအားထုတ်ရတဲ့အခြေအနေတည်အောင်အဲ့ဒီမှာအားထုတ်ပြီးတော့မှတက္ကသီလမဟာဓမ္မစိယအမင်းအေဆိုတဲ့ဘွဲ့ကိုရပါတယ်။ဒါနိုင်ငံတော်အကြီးအကဲနိုင်ငံတော်တန်ခတ်မဟာနာယကစတဲ့ ပရိယတိဆိုင်ရာအာလုံးပုဂ္ဂိုလ်များနေပြီးတော့လိလံပြီးတော့မှအာလုံးပရိယမကင်းတဲ့ပฏิပတ်ဘုန်းကြီးဒီမှာဟောပြောနေတာပရိယလုံးဝမကင်းဘူးဒါပฏิပတ်တရားတွေပြနေပြီမယ်လို့လည်းပရိယတိဘက်ကဒီမှာအာလုံးဟာအခိုင်အမာရှိတာတွေကိုထောက်ထားပြပြီးတော့ဟောတာဒီအဲ့လိုအတွက်ဆရာတော်တွေကရွေးချယ်ပြီးတော့ဒီတတိပဋ္ဌာန်တရားကိုပဲရွေးချယ်ပြီးတော့ညွှန်ကြားပါအထူးအဖြင့်ဘုန်းကြီးတို့ရဲ့အင်းနီနာချင်းနိုင်ငံထိုင်းနိုင်ငံဗန်နိုင်ငံမှာလိမ့်မလဲ
ထိုင်းနိုင်ငံ
အဲ့ဒီထိုင်းနိုင်ငံမှာလည်းပဲချူလာလောင်ကွန်းဆိုတဲ့ဘယင်တက္ကသိုလ်ကြီးရှိပါတယ်အဲ့ဒီချူလာလောင်ကွန်းဆိုတဲ့ဘယင်တက္ကသိုလ်မှာဘုန်းကြီးတို့အခု3နှစ်ရှိပါပြီ3နှစ်ရှိပါပထမနှစ်ဟာလာပြီးတော့အဲ့ဒီကဒုတိယသာသနာပိုင်ဆရာတော်ကြီးရောနောက်ပြီးတော့အဲ့ဒီချူလာလောင်ကွန်းတက္ကသိုလ်ကပါမောခချုပ်ဆရာတော်ကြီးရောအားလုံးလာပြီးတော့မြန်မာနိုင်ငံကြွရောက်ပြီးတော့မာစီသာသနာရေးတံမှာဒီသူတို့ရဲ့နောက်ဆုံးနှစ်ကျောင်းသူကျောင်းသားယဟန်တော်များအမျိုးသားများမြို့သမီးများအဲ့ဒီဘွဲ့ယူမဲ့ကျောင်းသူကျောင်းသားများကိုမာစီသာသနာရေးတံမှာဒီတတိပဌံကျင့်စဉ်အတိုင်း9လအထုပါပါဘယ်နှလားအထုပါလ
ား
9လဒါကခု9ရဲ့ဆိုရင်ပြန်ရမကောင်းလားလည်းဖြစ်နေပြီအကြောင်းလေးတွေကရှားလာပြီဟိုကိစ္စပေါ်လာလို့ဒီကိစ္စပေါ်လာလို့ဆိုပြီးပြန်ပြေးတယ်ဟိုမှာ9လအတိအထုပါအဲ့ဒီလို9လအတိအထုပြီးတော့မှကျမ်းပြုတ်ပြီးတော့မှအဲ့ဒီနောက်ဆုံးဘွဲကိုရတယ်တဲ့ဒါပထမနေ့မြန်မာနိုင်ငံမှာဘုန်းကြီးတို့မာစီသာမဏေရိတ်တံမှာ9လတိုင်နဲ့အားထုတ်ပြီးတော့မှသူတို့ပွဲယူပါအဲ့ဒီကနောက်ဒုတိယနေ့ဒုတိယနေ့ကျတော့သူတို့နိုင်ငံမှာပဲရိတ်တံတည်ထောင်ပြီးတော့မြန်မာနိုင်ငံကဒီမှာကမ္မထာနာစီရဆရာတော်များပြင့်ပြီးတော့ပြရရင်အကုန်ကြလဲတက်တာမင်းသူမျိုးစီအောင်ပါမင်းအဲ့ဒါနဲ့မာစီသာမဏေရိတ်တံကနာယကဆရာတော်နောက်ဝန်ဆောင်ဆရာတော်များပြင့်ပြီးတော့ဒုတိယနေ့မှာ9လထိုင်းနိုင်ငံမှာဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင်လည်းအဲ့ဒီရိတ်တာရောက်ပူပါလေ။ရိတ်တာဒီကောင်းကောင်းမွန်မွန်ကျယ်ဝန်းတောင်ကုန်းပေါ်မှာတည်ထားပြီးတော့အဲ့ဒီနောက်ဆုံးနေ့ကျောင်းသူကျောင်းသားတွေအားလုံးအဲ့ဒီမှာ9လအထုပ်ရပါဘူး။9လအထုပ်ပြီးတော့မှကျန်းစာပြုတ်ပြီးတော့အဲ့ဒီမှာနောက်ဆုံးဘွဲကိုယူရပါမယ်။အဲ့ဒီမှာဒုတိယနှစ်မှာသူတို့ဒုတိယဘာမောက္ခတွေပါလေ။သူတင်ပြတာတွေကြည့်ပြီးတော့တိတ်အားရကိုမပေါ်ဘူး။မပေါ်တဲ့အတွက်အခုတတရနှစ်ကြတော့မြန်မာနိုင်ငံမှာ3လစနစ်တကျဒီကစနစ်တကျဟိုဒုတိယနှစ်တုန်းကတော့တို့နိုင်ငံတည်းမှာတို့တန်ခါတွေကိုဒီကမြန်မာနိုင်ငံတန်ခါတွေကဘယ်လိုတင်းကျပ်စွာပုတ်ချုပ်လို့ရတော့မလဲအဲ့လိုမရတော့နေနဲ့ပေါ့ရောက်ကုန်တာပေါ့အဲ့လိုဖြစ်သွားတယ်အဲ့ဒါနဲ့အခုတတရနှစ်ကြတော့မြန်မာနိုင်ငံမှာ3လအပြည့်ဒီကတင်းတင်းကျပ်ကျပ်စည်းကမ်းတကျအထုတ်ခဲ့အဲ့ဒီလေးလာကြတော့မြန်မာနိုင်ငံကနိုင်ငံဆရာတော်များပြင့်ပြီးတော့အဲ့ဒီမှာသူတို့နိုင်ငံမှာလေးလာထွားတယ်။အခုအဲ့ဒီမှာသွားပြီးတော့တရားပြန်လာတဲ့ဆရာတော်များမိကြီးတွေကဆရာတော်တွေကပထမနှစ်ကမြန်မာနိုင်ငံမှာလာအထုတ်သွားတဲ့ပုဂ္ဂိုလ်တွေတဲ့အခုသူတို့နိုင်ငံမှာမိကြီးတွေမရှိတော့ဘူးတဲ့ဒီလိုဆိုရင်ဘယ်ကိုရောက်တာလဲဆိုတော့ကမ္ဘာနိုင်ငံအသီးသီးမှာသူတို့ရဲ့ထိုင်းကျောင်းတိုက်တွေဒီအမေရိကန်မှာဆိုရင်ထိုင်းကျောင်းတွေများရှိတယ်အဲ့ဒီကြောင်တန်းကြောင်တန်းကိုဒီကမ္မထမ်းဆရာတပါးတပါးပို့ရဲ့သူတို့နိုင်ငံသူနိုင်ငံသားတွေအားလုံးဒီတတိပဋ္ဌာန်တရားကိုအားထုတ်စီရမယ်အဲ့ဒီမှာတတိပဋ္ဌာန်တရားကြီးပြတယ်ချင်းတော့ရည်ရွယ်ချက်ဘလောက်ကြီးမားတယ်ဆိုတာနောက်ဆုံးမြန်မာနိုင်ငံကတတိပဋ္ဌာန်သူတို့နိုင်ငံတတိပဋ္ဌာန်ဖြစ်တော်မယ်ထင်တယ်စဉ်းစားကြည့်ရအခုဒီကားလည်းနိုင်ငံအသီးသီးမှာရှိတဲ့သူတို့နိုင်ငံသားတွေကဒီတတိပဋ္ဌာန်တရားကျင့်စဉ်အတိုင်းကျင့်ရမယ်ဆိုပြီးတော့အခုအဲ့ဒီတန်ဃာတွေကိုနိုင်ငံနိုင်ငံတိုင်းမှာရှိတဲ့ကြောင်းတိုက်တွေကြောင်းတိုက်တွေကိုအခုတပါးစီပို့ပို့ပြီးတော့နိုင်ငံသားတွေကိုသူတို့တရားစခန်းပေးတယ်တရားထုတ်စီတယ်ဒါကြောင့်သူတို့နိုင်ငံကအဲ့ဒီသာသနာ့ဘက်ဆရာတော်ကြီးရောဗာမောက္ခချုပ်ပုဂ္ဂိုလ်ရောလာပြီးတော့ဒီမှာအတ္တခကလာကြတော့မြန်မာနိုင်ငံမှာရှိတဲ့ကမ္မထမ်းဌာနအသီးသီးကိုသူတို့အားလုံးလေ့လာပြီးပါပြီတဲ့အဲ့ဒီလေ့လာတဲ့အထဲမှာဒီတတိပဋ္ဌာန်တရားကိုပြတဲ့ဌာနဟာဒီမဟာစီဌာနဖြစ်တဲ့အတွက်ဒီတတိပဋ္ဌာန်တရားတို့ကိုပဲသူတို့နှစ်သက်တယ်ခိုင်ပါတယ်အစဉ်လာလဲကောင်းတယ်ခိုင်လဲခိုင်ပါတယ်ဒါကြောင့်ဒီတတိပဋ္ဌာန်တရားပြတဲ့ဒီမဟာစီသာသနာရိတ်တာကိုရွေးချယ်ပြီးတော့သူတို့ပို့ရပါတယ်ဆိုတာလေးကိုသ တို့ကိုယ်တိုင်တင်ပြလျှောက်ထားပြီးတော့ဒီကုလပို့တာဒါကြောင့်ခုဘုန်းကြီးတို့ယောဂီများဒီနေ့ဟောဒီမင်္ဂလာဓမ္မကျောင်းတိုက်မင်္ဂလာဓမ္မကျောင်းတိုက်ဆရာတော်ဥဒ္ဓမသာမိနဲ့ဘီဘီအသင်းအဖွဲ့များဖို့ဝင်များအားလုံးကကြီးမှုကျင်းပတဲ့ဒီတရားစခန်းပွဲဟာတတိပဌံတရားစခန်းပွဲပါဗာတရားစခန်းပွဲနဲ့ဒါကြောင့်မို့တတိပဌံတရားစခန်းပွဲမှာဒီတတိပဌံတရားတွေကိုမိမိတို့တကယ်တမ်းသာစိတ်ပါလက်ပါနဲ့မိမိတို့ဒီကညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်ရင်ဘုန်းကြီးတို့ယောဂီများအလွန်ကြာမှအလွန်မြန်ရင်ဘယ်နှရက်တယ်လဲ
9ရက်
အတွင်းလည်းကိုတရားလူရနိုင်တယ်အမှားခံချက်ပေးထားတယ်အဲ့ဒီတည်းမှာဘုန်းကြီးတို့ဒီမှာမြတ်စွာဘုရားကဒီတတိပဌံကျွေးကြော်တန်ဆိုတဲ့ဒီကျွေးကြော်ပြီးတော့မှဟောတာဆိုတာကိုဒီကျွေးကြော်တဲ့အထက်မှာကျင်ညာတဲ့အထက်မှာဘာတွေကိုကျင်ညာထားရလဲဆိုတော့ဝိတ္တုတ္တိယစိတ်ညစ်ခြင်းစင်ကြယ်ခြင်းဆိုတဲ့အကျိုးတွေဘာအကျိုးတွေလဲ
စိတ်ညစ်ခြင်းစ
င်ကြယ်နံပါတ်1ဒီတတိပဌံတရားကိုလက်တွေ့အားထုတ်တဲ့ပုဂ္ဂိုလ်ဟာဝိတ္တုတ္တိယစိတ်ညစ်ခြင်းမှာစင်ကြယ်နိုင်ခြင်းဆိုတဲ့အကျိုးရတယ်ဣင်္ဂယနာလေဒီတတိပဌံလမ်းအတိုင်းလိုက်နာပြီးတော့အားထုတ်ပါဘုန်းကြီးတို့ကိုဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့အထုပ်ပါထိုင်ပြီးတော့ရှုမှတ်တဲ့ချိန်ရှုမှတ်ပါဈဉ္ဉံရှုမှတ်တဲ့ချိန်ရှုမှတ်ပါနည်းနည်းပင်ပန်းရင်ရက်ပြီးတော့ရှုမှတ်လို့ရပါတယ်အဲ့ဒီတိုင်းရှုမှတ်ပြီးပါအဲအထူးအဖြစ်လို့စကားပြောမှုကိုတော့ရှောင်းတော့စကားပြောမှုဟာတရားကိုတွတ်တက်စေတာလားဆုတ်ယုတ်စေတာလား
ဆုတ်ယုတ်စေတာပါဗျာ
ဒီဆုတ်ယုတ်စေတာဖြစ်တဲ့အတွက်အကြောင်းတူးမရှိဘဲနဲ့စကားမပြောမိအောင်နေတာအကောင်းဆုံးနဲ့အကြောင်းနဲ့ရှာပြီးတော့လက်တို့လည်းမပြောကြနဲ့ဘူးတရားတရားတရားထတာနဲ့ဟုတ်စရာကိုယ့်အကူထပြီးဆင်းလေပြီးတာပဲမဟုတ်ပါလို့ဘုရားဟိုလူကိုအောက်ဆင်းအောင်ခေါ်နေရတယ်မသိပါဘူးတကယ်ပေါ့ဘုန်းကြီးတို့ရဲ့မြန်မာတွေရဲ့အကျင့်ကအဲ့လိုဖြစ်နေတာအဲ့တော့ကိုယ့်အကူကိုယ့်အမှတ်နဲ့ကူထားမယ်ကိုယ့်အမှတ်နဲ့ကူသွားမယ်ဘယ်နေရာဖြစ်ဖြစ်ကိုရှိမှမဟုတ်နေတယ်ဘုန်းကြီးမနေ့ကလည်းအကျင့်ချုပ်ပြောလိုက်အဲ့တော့ဒီတတိယတရားကိုဒီလိုထိုင်ပြီးတော့ရှုမှတ်နေတဲ့အချိန်ရက်ပြီးရှုမှတ်နေတဲ့အချိန်ရှုမှတ်တဲ့အာယုံဖြစ်တဲ့ဖောင်းမှုပင်မှုအာယုံလေးပေါ်မှာမိမိရဲ့ရှုစိတ်လေးစွဲမြဲစွာကျနေပြီဆိုရင်တခြားစိတ်ကြားစိတ်တွေဝင်နိုင်ရလား
ဝင်နိုင်ပါဘူ
းကဲအဲ့ဒီလိုမဝင်ဘူးဆိုရင်9မိနစ်လောက်အာယုံမှတ်စိတ်လေးမိနေရင်9မိနစ်စိတ်အညစ်ကြေးမစင်ကြယ်ဘူးလား
စင်ကြယ်ပါဗျာ
ကဲအဲ့ဒီတိုင်းလေးပဲယူကြည့်ရင်10မိနစ်လောက်လားအာယုံမှတ်စိတ်မိအောင်မှတ်နိုင်ရင်10မိနစ်စင်ကြယ်နေမယ်တဏှာဤလုံးလုံးကရှုမှတ်နေရင်တဏှာဤလုံးလုံးစိတ်ညစ်ကြေးစင်ကြဲနေမယ်ဒါကထိုင်ရှုမှတ်မှာမဟုတ်ဘူးနော်ရက်ရှုမှတ်လို့မရဘူးလား
ရပါတယ်ဗျာ
ဈဉ္ညာရှောက်ရှုမှတ်လို့မရဘူးလား
ရပါတယ်
ဒီအဲ့လိုရှုမှတ်ရင်းနဲ့စိတ်ညစ်ကြေးချင်းချင်းပဲဒါရှုမှတ်ပုံလေးတွေကိုတော့ဘုန်းကြီးတို့နောက်ရက်ကိုဘုန်းကြီးပြောသွားမယ်ဘုန်းကြီးပြောတဲ့တတိပဌာနာသုတ္တန်နဲ့မှာဘုန်းကြီးပြောခဲ့တာအပိုင်း3ပိုင်းကိုပြောခဲ့တယ်ဘယ်နှပိုင်းနဲ့လဲ
3ပိုင်းပါဗျာ
ပထမအပိုင်းကရရှိနိုင်တဲ့အကျိုးတရားဒုတိယအပိုင်းကချင့်စဉ်တယ်တတိယပိုင်းကအမခံပြီးတော့ဟောတာဟုတ်တယ်မို့လား အဲ့တော့၃ပိုင်းဆိုတော့ဘုန်းကြီးတို့ကျင့်စဉ်လေးပဲပါအောင်มาရမယ်ဒါကြောင့်မို့အကျိုးတရားကိုလည်းပဲပြောမယ်ကျင့်စဉ်လေးတွေကိုလည်းပဲရှင်းတတ်အောင်ပြောမယ်ဟုတ်တယ်မို့လားဒါကျင့်တတ်မှလည်းပဲအကျိုးတရားဆိုတာအပြည့်စုံရမှာကိုဒါကြောင့်မို့ဘုန်းကြီးတို့ဝိသုဒ္ဓိယစိတ်ညစ်ခြင်းစင်ကြယ်ခြင်းဆိုတဲ့နံပါတ်၁အကျိုးနံပါတ်၂နံပါတ်၃ကစိုးရိမ်မှုဆွေးမှုတောကနဲ့ငိုကြွေးမှုပရိဒီဝါဆိုတဲ့လွန်မြောက်ခြင်းအကျိုးပေါ့ဒါကတော့ကံပရိဒီဝါရီဆိုတာကတားကြောင့်သမီးကြောင့်ပစ္စည်းကြောင့်တနည်းပြောရမယ်ဆိုရင်ယတနာတရား၅ပါးတစ်ပါးပါးကြောင့်ယတနာတရား၅ပါးမှာညာတိယတနာဘောဂယတနာရောဂယတနာတိလယတနာဒိဋ္ဌိယတနာဘယ်နှပါးလဲ
၅ပါးပါဗျာ
အဲ့ဒီ၅ပါးလေးကတစ်ပါးပါးကြုံတွေ့မယ်ညာတိယတနာတာသမီးတွေဆွေမျိုးတွေတရားနဲ့တရားကွဲကွာသွားကြတယ်ဆိုရင်စိတ်ထဲမှာဘုရားဆင်းရဲမှုတွေမဖြစ်ဘူးလား
ဖြစ်ပါတ
ယ်ဗျာ။ဒီတောကတွေဖြစ်တယ်။တကယ်လို့များတေခွဲကွဲသွားပြီဆိုရင်ဘုဆွေတောကတွေမရောက်ကြဘူးလား
။ရောက်ကြပါတ
ယ်။အဲ့ဒီတောကကနေပြီးတော့ပရိဒေဝမျက်ရည်တွေကြာပြီးငိုကြွေးမှုတွေရောမဖြစ်ဘူးလား
။ဖြစ်ပါတယ်
ဗျာ။ဒီအဲ့ဒီတောကပရိဒေဝတွေနဲ့လွန်မြောက်နိုင်တဲ့လမ်းဟာဒီတတိပဌံတလမ်းနဲ့ရှိတယ်တဲ့။နောက်ဒုက္ခဒေါမနတဏ္ဍာအထင်မမာယ။ကိုဆင်းရဲမှုဆိုတဲ့ဒုက္ခတွေစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတွေဒီဒုက္ခဒေါမနတတွေနဲ့ပဲဒီတတိပဌံတရားကိုတကယ်ရိုးရိုးသေးသေးကျင့်လို့သမားဒီတရားတွေထက်သာအကောင်းစွာရလို့ဖြစ်တဲ့ဖြစ်တတ်တဲ့ဉာဏ်လေးတွေပေါ်လာပြီဆိုရင်ကိုယ်ဆင်းရဲမှုတွေနဲ့ချုပ်ငြိမ်းနိုင်တယ်စိတ်ဆင်းရဲမှုတွေနဲ့အာလုံးချုပ်ငြိမ်းနိုင်တဲ့အကျိုးရမယ်တဲ့နံပါတ်၄နံပါတ်၅နံပါတ်၆နဲ့နံပါတ်၇ကညာယတအဓိကမာယအရိယာမဉ္ဇဉ်ကိုလည်းရနိုင်တယ်တဲ့ နိဗ္ဗာန်တပစ္စည်းကရိယာယနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်တဲ့ဒီအကျိုးတွေရဖို့အတွက်ဧကယနာမေကဒီတတိပ္ပဏ္ဏတလန်းနဲ့ပဲရှိတယ်တဲ့ဘယ်လန်းကမှသွားနေတယ်ဒီတတိပ္ပဏ္ဏတိုင်းသွားရင်အကျိုးဘယ်နှမျိုးရနိုင်တယ
်
ခုနကဘယ်နှမျိုးရနိုင်တယ်ဒါလေးတွေကိုဘုန်းကြီးကနောင်ရည်တွေနောင်ရည်တွေကိုပိုင်ပိုင်ပြီးတော့ဘုန်းကြီးတို့အကျိုးတစ်ပန်းသုံးပန်းနှစ်ပန်းဒီလိုလေးတွေပစ္စုပန်ဝတ္ထုလေးတွေနဲ့တွဲတွဲပြီးတော့ဘုန်းကြီးခေါ်သွားမယ်နော
်
ဒါကြောင့်ဒီနေ့တော့အချိန်ကလည်းပြည့်နေပြီဖြစ်တဲ့အတွက်ဒီလောက်နဲ့ပဲဘုန်းကြီးတို့ယောဂီညာတရားသင်ရအောင်နော်အဲ့တော့ဆောင်းပုဂ္ဂလိကူလေးဆုလိုက်ကြအောင်ဆိုအချင်းချင်းလေးကိလေသာစင်ကြယ်ကိ
လေသာစင်ကြယ်
သုံးရင်ပေ၍
သုံးရင်ပေ၍
ငိုဝဲမရှိ
ငိုဝဲမရှိ
ကိုဤစင်ရဲ့
ကိုဤစင်ရဲ့
စိတ်စင်ရဲ့တို့
စိတ်စင်ရဲ့တို့
ချုပ်မြဲမှန်လား
ชมเยมันลา
เมฆูยะเตเย
เมฆูยะเตเย
ยောยะนิพพาน
ยောยะนิพ
พานคุณตัน
คุณตัน
ตติปะฐานอโจติ
ตติปะฐานอโจติ
ดีตติปะฐานเตียริอัธุเยดีอโจรินอกบวชมายัมมาลาอกุอัธุณีเซยัมมาลา
อัธุณีเซยัมมาลา
တိရောတိကြရလားတိက
ြပါဗျာ
ထားကြမှုမြတ်စွာဘုရားကိုယ်တိုင်ကိုအမခန့်ကျရင်းရင်းကြီးညာပြီးတော့ကြွေးကြော်ဟောခဲ့တာလေဣကယနောယံဘိခွေမေဃောတတ္တနာဝိတုဒ္ဓိယဒုက္ခပိဋိဝါနံတမတိကမယဒုက္ခဒေါမနတာနံအထင်ကမယညာယံတတိကမယနိဗ္ဗာနတတစ္စည်းကရိယာယယရိတံစန္တရောတတိပဋ္ဌာနာဘိခဝေယံတို့များဦးချင်းသားတို့စန္တရော၄ပါးကုန်သောရတ္တံယေဤမေတ္တိပ္ပဒနာဆွေမြတ်သောမယံဟုတတိဆွေမြတ်မူတတိပ္ပဒံဟုသောအကျဉ်းလန်းသည့်တန်တိရှိကုန်၏အယံဆွေမြတ်သောမယံဟုတတိဆွေမြတ်မူတတိပ္ပဒံဟုသောအကျဉ်းလန်းသည့်တတ္တနာဘုရားပစ္စေကဗုဒ္ဓရိယသာဝကလောင်လုံးစုံသောတတ္တဝါပေါင်းတို့၏မိတ္တရိယစိတ်ကြီးခြင်းမှကင်းဝေးစင်ကြဲကြစေခြင်းကဧကယနောမေဃောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏သောကပိဋိဝါနာဆိုရင်ပူဆွေးခြင်းသောကငိုကြွေးခြင်းပိဋိဓေဝတို့ကိုတမန်တိကမယံဒုမြောက်စေခြင်းဟာဤကယနောမေဃောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏ဒုက္ခဒေါမနံတဏံကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမယချုပ်ငိမ့်ကိုပြောက်စေခြင်းဟာဤကယနောမေဃောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏ညာယတံအဓိကမယရိယမေကိုရာခြင်းဟာနိဗ္ဗာန်တံသစ္စီကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဧကယနောမေဃောတကုဒီသောလံတကြောင်းဒီသောလံဖြစ်ပါ၏တတိယ
သာဓုသာ
ဓုကေသုတောမျှဝေကြရအောင်နော်ကေအလုံးလိုက်ဆုံးလိုက်ကြဒီတို့ပြုရာ
ဒီတို့ပြုရာ
မြတ်ဘုံညာကြောင
့်မြတ်ဘုံညာကြောင့
်ချမ်းမြေ့ဧကြီး
ချမ်းမြေ့ဧကြီး
ဘိမေမြည်သည
်ဘိမေမြည်သည်
ဆွေပြည်ထုတ်ချောင
်းဆွေပြည်ထုတ်ချောင်
းလမ်းမကောက်ပေ
လမ်းမကောက်ပေ
ရောက်ရပါလို
့ရောက်ရပါလို့
ထိုးထိုးဘဝ
ထိုးထိုးဘဝ
ကျင်တယ်ရတယ
်ကျင်တယ်ရတယ်
ဒုက္ခပိဒံ
ဒုက္ခပိဒံ
ယမမအပေါင
်းယမမအပေါင်
းမကောင်းဟုသည်မြတ
်မကောင်းဟုသည်မြတ
်မတွေ့ရပေ
မတွေ့ရပေ
မကောင်းဟုသည်မြတ
်မကောင်းဟုသည်မြတ်
မကြာရပေ
မကြာရပေ
သဗ္ဗအိစ္ဆာ
သဗ္ဗအိစ္ဆာ
မင်္ဂလာကို
เว
กาตาระหิ
เวกาตาระ
หิยะสีโ
ตยะสีโ
ตยะนียะคุ
ยะนียะคุ
ปิปิตะญะ
ปิปิตะญะ
ญะภากะโก
ญะภากะโก
ยะนียะคุปิปิตะญะญะภากะโกဆိုတာယနေ့မင်္ဂလာဓမ္မအကြောင်းတဲ့ကြီးရဲ့ဆေရဲ့ချင်းတိတရားစကံပွဲကြီးမှာဟာရဒဏလူဒဏ်ရတဲ့ပောဇနာဒဏလူဒဏ်ရတဲ့ကုသိုလ်ရှင်များအာယုဇွားကဒုက္ခမယမိသားစုလူဒဏ်ရတယ်။နေဇွားမှာဆိုရင်လည်းဒုက္ခမယမိသားစုကိုကျော်စံမစံယူယူအုံမိသားစုကိုမိုးသူရမမြင်စံမိသားစု ကမ္ဘောဒီးယားမိသားစုကိုငယ်မနီမာမိသားစုများကုသိုလ်ရှင်များအများကြီးများကြီးပဲတခုတည်းတယောက်တည်းတော့မဟုတ်ဘူးများလုံးလို့ဒီမှာမျှားပြီးတော့ပေးထားတဲ့သဘောပဲအဲတော့ကုသိုလ်ရှင်များပေါ့အာယုံဒီနေ့စွာနေမုံမြတ်နဲ့စွာသောဆွမ်းခဲ့ပွဲပုံစံနေဆက်ကလူတန်းနေညနေပိုင်းမှာဆင်းနေပဲတရားတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်တွေကချူကြီးတွေဆက်ကလူတန်းညာအဲ့ဒီလူတန်းမှုအစူးစူးတွေကိုပြောတာယနေ့ယခုပြည့်ပြည့်တည်းမြတ်ဘာကကိုဆိုတော့ယနေ့ပြုခဲ့တဲ့ကုသိုလ်တွေဘုန်းကြီးတို့ယောဂီများကြတော့ယနေ့သီလတွေစောင့်တည်စောင့်တင်ကြတဲ့ကုသိုလ်တွေမရှိဘူးလား
ရှိပါတယ်
တရားတွေကိုယ်တိုင်ကိုယ်ကျင့်ကြံပေါင်းများအထုထားတဲ့ကုသိုလ်တွေမရှိဘူးလား
ရှိပါရဲ့ဗျာ
ဒီတရားနာရတဲ့ကုသိုလ်တွေမရှိဘူးလား
ရှိပါရဲ့ဗျာ
အဲ့ဒီကုသိုလ်အစုစုတွေကိုအားလုံးမိဘမှာစာပြီးတော့ဝိနည်းအများကိုမြတ်တမ်းဝေပေးပါနော်ဆိုလာယနေ့ယခု
ယနေ့ယခု
ပြုပြုတည်းမြတ
်ပြုပြုတည်းမြတ
်မြတ်ဘာကကို
မြတ်ဘာကကို
မိဘဆေယ
မိဘဆေယ
မြို့တန်ဟာနှင
့်မြို့တန်ဟာနှင့်
ကိုမဆောင်ကြံ
ကိုမဆောင်ကြံ
ကိုဆောင်နက
ကိုဆောင်နက
ရင်းစ၍
ရင်းစ၍
ရှိသည်မြတ်လုံးစုံ
ရှိသည်မြတ်လုံးစုံ
ဘုံ37
ဘုံ37
ဖြစ်ဖြစ်တည်းမြတ်
ဖြစ်ဖြစ်တည်းမြတ
်ဝိနည်းရာတို့
ဝိနည်းရာတို့
ရကြပါစေ
ရကြပါစေ
မင်္ဂဝေတိမင
်္ဂဝေတိ
ညာထွေတာတို
့ညာထွေတာတို့
ဟောစေတော
်ဟောစေတော
်အမြတ်ဒီတိပ္ပံတရားတွေကိုကိုယ်တိုင်ကိုယ်ကြားကြည့်ကြံအထုတ်ပြီးတော့ရနိုင်တဲ့အကျိုးတရားတွေကိုအထုတ်နေစေမှပဲပြည့်စုံရရှိနိုင်ကြပြီးလျင်မင်္ဂလာဓမ္မကျောင်းတိုက်ဆရာတော်ဥဒ္ဓမသာမိနဲ့အတူမြတ်စွာဘုရားရှင်ရဲ့ဗုဒ္ဓမြတ်စွာသာသနာတော်မြတ်ကြီးရှေခင်ကန်တည်တံ့ပြန်ပွားထွန်းကားအောင်ဆက်လက်ပြီးသာသနာပြုနိုင်ကြတဲ့မျိုးပေါင်းသားမျိုးပေါင်းသမီးများဖြစ်ကြပါစေ
။ဘုရားရှင်